Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဇွန်လ23ရက်တောက်ချာညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။ line meter 3251အပြင် VOA ရဲ့ Facebook YouTube နဲ့ website မှာလည်းတချိန်တည်းထုတ်လွှင့်ခြင်းတွေနှာဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ညအစီအစဉ်ကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါဒီညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်နဲ့အိန္ဒိယစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံပါမယ်တိုက်တန်ရင်ငုတ်ရင်မောပွာသွားတဲ့သူတွေရဲ့ကြံ့ရည်သူတွေကဝန်ထမ်းကစူနေကြပါတယ်မြန်မာနိုင်ငံမှာပြည်မဒေါ်လာဈေး3000ကျော်သွားပြီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကရင်ထိန်းချုပ်ရာကြောက်ကြီးဘက်တိုက်ပွဲပြင်းထန်လို့ဒေသခံတောင်းချီထွက်ပြေးနေရတာမှာဒေသခံတို့က
ဒါမှဖြစ်နေရသူကလက်တဝဲစကန်းကိုဝင်သိမ်းပြီးတော့ညနေဆုံးမို့အတွက်ဆိုတော့စစ်တပ်ကိုကျွန်တော်ကြောက်ကြီးဘက်ကိုဓာတ်ပို့တာလေအခုဆိုရင်ဒီတစ်ခေါက်တိုက်ပွဲပြေးလို့4000ကျော်ထွက်ပြေးရတာရောမှဆိုရင်လူတွေကမရှိတော့ဘူ
းနောက်စကိုင်းဘက်တမူးမြို့နယ်ရက်ရှည်တိုက်ပွဲကြောင့်လည်းဒေသခံတွေဖိလျာပြေးနေကြပါတယ်နောက်ကန့်သတ်မှုတွေကြောင့်တော့ရခိုင်မုံတိုင်းပြည်နယ်ထူထောင်ရေးနှောင့်နှေးနေရပါတယ်အခုလိုသတင်းထွားတွေအပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆောင်လင်အမေရိကတခွင်နဲ့သိပ္ပံနဲ့နိပညာကဏ္ဍတွေကိုစက်တိုင်နှာစင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လင်းနဲ့ပဲပြောပြပေးပါမယ်ခင
်အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်နဲ့ရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာဒုတိယသမ္မတကမလာဟဲရစ်စ်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်တို့နဲ့အတူနေ့လယ်စာအတူစာရင်ဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နဲ့အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းဒီနေ့တွေ့ဆုံမှုရှိပါတယ်။ကြာသပတေးနေ့ညမှာတော့အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးကိုသမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်ညစာစာဝင်မှာဂုဏ်ပြုခဲ့ပါတယ်
။ Toast to our partnership, to our people, to the possibilities that lie ahead, to two great friends, two great nations, and two great powers. Cheers.
နှစ်နိုင်ငံသမိုင်းဝင်ဆက်ဆံရေးနှစ်နိုင်ငံပြည်သူတွေနဲ့ရှေ့မှာရှိနိုင်တဲ့အခွင့်အလမ်းတွေအတွက်သမ္မတဘိုင်ဒန်ကဆုတောင်းခဲ့တယ်လို့ကမ္ဘာအကြီးဆုံးဒီမိုကရေစီနှစ်နိုင်ငံရဲ့မိတ်ဆွေကောင်းဆက်ဆံရေးအတွက်ကိုလည်းသမ္မတဘိုင်ဒန်ကအင်ဖြူရောညစာစာဝင်မှာဂုဏ်ပြုခဲ့တာပါကြာသပတေးနေ့နေ့လယ်ပိုင်းကတော့ဝန်ကြီးချုပ်မိုဒီနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဆွေးနွေးခဲ့တာမှာအာကာသဉာဏ်ရည်တုနဲ့ကွမ်တမ်ကွန်ပျူတာအပါအဝင်နည်းပညာနယ်ပယ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ဂရီကဝေပြုခဲ့ကြပါတယ်။အမေရိကန်လွှတ်တော်မှလည်းဝန်ကြီးချုပ်မိုဒီမိန့်ခွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံတို့ရဲ့ခိုင်မာတဲ့ဆက်ဆံရေးဟာတူညီတဲ့စံတန်ဖိုးထားမှုတွေနဲ့ဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့ဆွေးနွေးညှဉ်းခုံမှုတွေတန်းတူညီမျှမှုတွေပေါ်လေးစားမှုတွေကိုအခြေခံတယ်လို့လွှတ်တော်နှစ်ရက်ရှိမှာမိန့်ခွန်းပြောကြားသွားပါတယ်ရှင
်။အခုတွေ့ဆုံပွဲကပဲမြန်မာမှာထိရောက်တဲ့ဆွေးနွေးပွဲတွေလုပ်ဖို့နဲ့အားလုံးပါတဲ့ Federal Democracy စနစ်ကိုပြောင်းဖို့ American နဲ့ India ခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအခြေအနေဆိုးဝါးလာနေတဲ့အပေါ်အင်မတန်စိုးရင်ရတယ်လို့လည်းဒီအင်ဂျီတော်မှာသမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီတို့တွေ့ဆုံအပြီးအခုလိုတောင်းဆိုတဲ့ပူးတွဲညီညာချက်ထဲထုတ်ပြန်ခဲ့ပါသေးတယ်။ဒါအပြင်မြန်မာနိုင်ငံမှာဥပဒေမဲ့ဖန်ဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့လည်းဒီပူးတွဲညီညာချက်မှာဆက်တောင်းဆိုထားပါတယ်။တစ်ချိန်တည်းမှာမြောက်ကိုရီးယားနိုင်ငံရဲ့မကြာသေးခင်ကမစ်ဆိုင်းဒုံးကျည်စက်တပ်ပစ်လင့်မှုတွေကိုလည်းအမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့ကရှုတ်ချထားပါတယ်။နိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းကိုချိန်ချောက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့ဒီမြောက်ကိုရီးယားလုပ်ရက်တွေကိုဆွတ်လွတ်ပြီးတွစ်ဆုံဆွေးနွေးဖို့ကိုလည်းမြောက်ကိုရီးယားကိုဆက်တိုက်တွန်းထားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံအနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်မရေးအတွက်တန်တိတ်တန်ခိုင်ခိုင်မာမာချထားတာကိုလည်းထပ်လောင်းအတည်ပြုထားပါတယ်ခင်ဗျာ
။တိုက်တန်နဲ့တင်မောပြည့်ရှိရာမြောက်အတလန္တိတ်သမုဒ္ဒရာရေအောက်ကိုရင်ငုတ်သင်းမောရင်ငယ်နဲ့စူးစမ်းလေးလာရခီးသွားရင်ပောက်ကွဲတိဆုံးသွားသူတွေရဲ့ကြံ့ရည်သူမိသားစုတွေမိဆွေတွေကဝမ်းနည်းစကားဆိုနေကြပါတယ်။တိုက်တန်ရင်ငုတ်ရင်ငယ်ပေါ်ပါသွားတဲ့ပါကစ္စတန်နယ်ပွားဗြိတိန်နိုင်ငံသားအသက်48နှစ်အရွယ်ဘီလီယံနာတထေရှဇဒတ်ဒဝတ်နဲ့19နှစ်အရွယ်သူ့ရဲ့သားတို့ကိုဆုံးရှုံးလိုက်ရတာဟာတိတ်ကိုဝမ်းနည်းကြည်ကွဲစရာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ဗြိတိန်ဘီလီယံနာတဦးလည်းဖြစ်စူးစမ်းလေးလာသူတဦးလည်းဖြစ်တဲ့အသက်58နှစ်အရွယ် ဟမ်မစ်ဟာဒင်ရဲ့မိသားစုကလည်းသူဟာဘလို့နေရအနေထားမှာပဲဖြစ်ဖြစ်စူးစမ်းလေ့လာဖို့ကိုစိတ်ရောကိုယ်ပါဝါသနာပါသူဖြစ်တယ်လို့ကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။အသက်89အရွယ်မှာကွယ်လွန်သွားတဲ့ပြင်သစ်လူမျိုးအန်နိုဝါဘေရပညာရှင်ပေါ်ဟန်နရီဟာလည်းအခုဒီထဲမှာတည်ဆုံးသွားခဲ့တယ်လို့ Ocean Gate ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Stoughton Rush ကလည်းဒီရေငုပ်တင်ပေါ်ပါသွားတဲ့ထဲမှာပါဝင်သွားပါတယ်ရှင်
။ဒီနေ့အစောပိုင်းရုရှားတိုက်ခိုက်မှုကြောင့်လေကြောင်းတိုက်ခိုက်မှုသတိပေးချက်ယူကရိန်းနိုင်ငံတော်ဝန်ထုတ်ပြန်ထားရတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကလည်းရုရှားဟာဥရောပရဲ့အကြီးဆုံးနျူကလ িয়ার ဆက်ယုံဖြစ်တဲ့နျူကလ িয়ার ဒါဘေးဆက်ယုံကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့လည်းယုံကြည်ကြောင်းမနေ့ကပဲပြောသွားပါသေးတယ်။ဇပိုရီးဇီးယားနျူကလ িয়ার ဆက်ယုံကိုပြန်လည်သိမ်းပိုက်ဖို့လိုတယ်လို့သမ္မတဇယ်လန်စကီကသူ့ရဲ့နေ့စဉ်မိန့်ခွန်းမှာထည့်ပြောခဲ့ပါသေးတယ်။နျူကလ িয়ার ဒါဘေးဆက်ယုံတွေရဲ့ပိုင်နက်နယ်မြေနဲ့အဆောက်အုံတွေကိုရုရှားသိမ်းပိုက်ထားတာကိုမျက်စိမိတ်မသိကြိုးကြွန်ပြုနေသူတိုင်းဟာရုရှားရဲ့မကောင်းဆိုးဝါးလုပ်ရက်ကိုအားပေးကူညီတဲ့ကျောက်ဆရာကောင်းတဲ့သူတွေပါပဲလို့လဲသမ္မတဇယ်လန်စကီကဆက်ပြောသွားခဲ့ပါသေးတယ်။ရုရှားဘက်ကတော့ယူကရိန်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းတောင်ပိုင်းခါဆန်ဒေသနဲ့ခရိုင်းမီးယားကျွန်းဆယ်ကိုဆက်သွယ်ထားတဲ့ကွန်ကာတရားကြီးပျက်စီးသွားတယ်လို့မနေ့ကပြောခဲ့ပါသေးတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါခင်ဗျာ
။တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးနေတာပါရှင်။2015ခုနှစ်ကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်လို့ယူဆရသူတွေကိုလူကုန်ကူးမှုနဲ့ထိုင်းနိုင်ငံသား၄ဦးကိုမလေးရှားနိုင်ငံမှာတရားစွဲဆိုလိုက်ပါတယ်။ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံနေကြားကလူမောင်ကိုဂိုင်း၂ဒါဇင်ကျော်စတဲ့ချခဲ့တဲ့1 Killian ဆိုတဲ့ရွာမှာအလောင်း139လောင်းကိုမြုပ်နှံထားတဲ့နေရာတွေကိုလွန်ခဲ့တဲ့၈နှစ်ကတွေ့ခဲ့တာပါ။လူကုန်ကူးခံရသူတွေဟာရိုဟင်ဂျာမွတ်စလင်တွေဖြစ်ပုံရခဲ့ပါတယ်။အဲ့ဒီလိုတွေ့ရှိခဲ့ခြင်းအားစပြီးမလေးရှားအစိုးရကလူမောင်ကိုဂိုင်းတွေကိုစုံစမ်းအရေးယူမှုတွေလုပ်ခဲ့ပါတယ်။မလေးရှားကအလို့ရှိသူထိုင်းနိုင်ငံသား၁၀ယောက်ကိုလွှဲပြောင်းပေးဖို့2018ခုနှစ်ကတောင်းဆိုခဲ့တဲ့တဲကအခုတရားစွဲဆိုလိုက်တဲ့၄ယောက်ကိုထိုင်းအစိုးရကလွှဲပြောင်းပေးခဲ့တယ်လို့မလေးရှားပြည်ထောင်စုဝန်ကြီးဆက်ဖူတင်ကကြေညာချက်ထဲမှာပြောကြားခဲ့ပါတယ်။လူကုန်ကူးမှုဥပဒေတွေနဲ့တရားစွဲခံရသူ၄ယောက်ကိုဒီနေ့ပြည်내တရားရုံးမှာလုံခြုံရေးအထူးအထက်နဲ့ရုံးထုတ်ထားပါတယ်။ပြစ်မှုထင်ရှားတဲ့ဆိုရင်ထောင်ဒဏ်15နှစ်အထိအပြစ်ဒဏ်ချခံရနိုင်တယ်လို့မလေးရှားသတင်းတွေမှာဖော်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာတော့အခုရက်ပိုင်းအတွင်းဒေါ်လာရောင်းဝယ်အပြင်ဈေးကွက်မှာဒေါ်လာဈေး3000ကျော်ဈေးအထိဖြစ်လာနေပါတယ်ပုံပန်းရဲ့တရားဝင်ကြေညာထားတဲ့ငွေလဲနှုန်းက2100ကျပ်ဝန်းကျင်သာဖြစ်ပေမဲ့အပြင်ဈေးမှာဒီနေ့တောက်ကြနေမှာဝယ်ဈေးက3200အထိဈေးဖြစ်ခဲ့တယ်လို့ရန်ကုန်မြို့ကန်တယောက်က VOA ကိုပြောပါတယ်မြန်မာနိုင်ငံဘဏ်တွေကိုအမေရိကန်ကတန်ခတ်ပိတ်ဆို့မယ်ဆိုတဲ့သတင်းတွေဒီသတင်းပတ်စောပိုင်းကထွက်လာကြတဲ့ကဒေါ်လာဈေးတွေတဖြည်းဖြည်းစတက်လာခဲ့တာပါနိုင်ငံပိုင်ဘဏ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရန်ရောင်းဝယ်ရေးဘဏ် MICB တို့ကိုတန်ခတ်အရေးယူလိုက်တယ်လို့အမေရိကန်ဆေးရကဇွန်လ21ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါ်လာဈေးတွေ3000ကျော်ဈေးကိုစတက်သွားတာဖြစ်ပါတယ်။ဒီလိုဒေါ်လာဈေးမတည်ငြိမ်မှုတွေကြောင့်ပြည်တွင်းလုပ်ငန်းတွေပေါ်ရိုက်ခတ်လာနေတဲ့အတွက်လုပ်ငန်းရှင်တွေအကြအထူးစိုးရိမ်နေကြပါတယ်ခင်ဗျာ
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာအပူချိန်သတိပေးချက်ကိုဒီနေ့တောက်ကြနေမှာအမြင့်ဆုံးအနီအောင်ဆင်သတ်မှတ်လိုက်ပါတယ်။ဒီနေ့နေ့လယ်ကမြို့တော်ရဲ့နေရာတော်တော်များများမှာအပူချိန်ဟာ40 degree Celsius Fahrenheit နဲ့ဆိုရင်104အထိဖြစ်သွားတယ်လို့တရားဝင်တိုင်းတာရဲ့ဌာနကထုတ်ပြန်ပါတယ်အခုလိုအပူချိန်40 degree Celsius ကျော်နှစ်ရက်ဆက်တိုက်ဖြစ်နေတာဟာနှစ်ပေါင်း50ကျော်အတွင်းပထမဆုံးဖြစ်တယ်လို့အကြီးတန်းမိုးလေဝသဌာနတာဝန်ရှိသူကပြောပါတယ်ဇွန်လ22ရက်ကြာသပတေးနေ့ကတော့ဂျွန်လရဲ့အပူဆုံးရက်စံချိန်ကိုချိုးပြီး 41.1 degree Celsius ဖြစ်ခဲ့ပါတယ်1962ခုနှစ်ကတင်ခဲ့တဲ့အပူဆုံးစံချိန်ကတော့ 40.6 degree Celsius ပဲရှိပါတယ်။တချို့နေရာတွေမှာလေအေးပိစက်တွေအိမ်တိုင်းဖွင့်ကြလို့မီးပြတ်တဲ့အထိဖြစ်ခဲ့ပါတယ်။အခုလိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာအပူချိန်သတိပေးချက်အမြင့်ဆုံးထုတ်ပြန်ထားရတဲ့အချိန်မှာကဘာကြီးပူနွေးလာပြီးရာသီဥတုဖောက်ပြန်မှုကိုတားဆီးနိုင်ဖို့ပြင်သစ်နိုင်ငံမှာပြုလုပ်တဲ့ထိပ်သီးညီလာခံမှာကမ္ဘာနိုင်ငံတွေကဆွေးနွေးနေကြပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာရာသီဥတုဖောက်ပြန်မှုလို့တုံ့ပြန်နိုင်မှုတစ်တောတွေကိုကာကွယ်ဖို့အတွက်လည်းဆွေးနွေးနေကြပါရဲ့ရှင်
from Washington, the voice of America, VOA.
VOA America တန်ရဲ့ဇွန်လ23ရက်တောက်ကြညာသတင်းတွေကိုမခင်လေးနဲ့ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြပါမယ်။ပထမဆုံးကတော့ KNU ထင်းချွေရဒေသကြောက်ကြီးဘက်မှာတိုက်ပွဲပြင်းထန်ပြီးဒေသခံတွေတောင်းချီထွက်ပြေးနေရတာပါ။KNU ကရင်မျိုးသားစီယုံထင်းချွေရပဲခူးတိုင်းကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA နောက် PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလည်းနေမည်စုမှုဖို့အတွက်တပ်ရအများပြားဆစ်လွတ်နေတာမှာတိုက်ပွဲပြင်းထန်ပြီးစစ်ဘေးရှောင်4000လောက်ထွက်ပြေးနေရတာကိုမအေးမှာပြောပြပေးပါအောင်ခင်ဗျာ
ကရင်မျိုးသားအစီယုံ KNU ထင်းချွေရပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေကြားဂျွန်လ20ရက်နေ့ကထိတွေ့တိုက်ပွဲတနအီကြောကြာဖြစ်ပွားခဲ့တယ်ဆိုပြီးဒေသခံတို့ကပြောပါတယ်
။ဒါတော့ဖြစ်နေရတယ်။သူကလက်တံခွင်လက်တံခွင်စကန်းကိုဝင်သိမ်းပြီးတော့လက်တံခွင်တက်ခွဲပြီးတည်းကသူကနေနေစိုးမှုမို့အတွက်ဆိုရောအဲ့ကိစ္စနဲ့သူကကြောက်နေစကားစသူစစ်ကြောက်ကိုသူကကျွန်တော်ကြောက်ကြီးပေါ့ဒါပို့ပါလေ။အဲ့ဒီအချိန်မှဒီ20ရက်နေ့မှထပ်ပြီးတော့ကြောက်ကြီးလဲတော့မှာပေါ့။ဆက်ကြတွေ့တော့ဒီပူပေါင်းတက်ခွဲနဲ့လူစကားစံအဖွဲ့ကြီးတော့တပ်ပွဲတနအီကျော်တော့တပ်ပွဲကြည့်ကြမှာ
လေ KNU တပ်မှ၃ထင်းချုပ်ရာကြောက်ကြီးမြို့နယ်ထဲမှာစစ်ဘေးရှောင်ကြရတဲ့ကျေးရွာတွေအများအပြားရှိနေပြီးအခုလဲတိုက်ပွဲတွေကြောင့်ထွက်ပြေးနေရတာကလူဦးရေ4000လောက်ရှိနေပြီလို့လဲဆိုပါတယ
်ဒုက္ခတရားဟုအရင်ဒီနဲ့ရှောင်နေရတဲ့လူပြောင်မတင်နိုင်ဘူးဒီနောက်လူကဦးထပ်ပြေးရတော့လူနေအိမ်မှာကျန်တဲ့ပစ္စည်းတွေအမှန်သူတို့ဝင်းရှာဝင်းပွေတို့တွေ့ရင်တော့စစ်ကောင်စီကယူသွားတာပဲအခုဆိုကျွန်တော်မုံဒေသကြောက်ကြီးမြို့နယ်ပေါ့ကျွန်တော်တို့မုံဒေသကျန်တဲ့နေရာမှာပါဒီအဲ့မှာပဲလူကြီးရအခုအရင်ပြေးနေလူရှောင်နေလူအခုဆိုရင်ဒီတစ်ခေါက်တက်ပွဲစီတို့4000ကျော်ထပ်စီရတာရွာမှာဆိုရင်လူတွေကမရှိတော့ဘူးတချို့ကဟိုဘက်ရွာဒီဘက်ရွာကပ်သွားလမ်းမိလောက်ရိုက်ဆုံတန်းကသူတောတောင်နေတဲ့မှာတောင်းဝင်ပုံတဲ့လူကပုံဝင်ပါတယ်တချို့ရွှေလေးတွေရှိတဲ့နေရာတွေပေါ့ဘေးရွာတွေကိုတောင်းဝင်ပုံအဲ့ဘေးရွာမှာတက်ပွဲတင်ပြည့်ထွက်ပြေးပေါ့လူသားနေရာကြီးရှိပြီးတော့လူတွေကတော့ဒုက္ခရောက်နေပါပြီ
ဒီအပိုင်းအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလည်းအကြအဆုံးတွေများနေကြောင်းဒေသခံတွေကဆိုပါတယ်။ဂျွန်လ6ရက်နေ့တုန်းကကြောက်ကြီးမြို့နယ်ကစစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့နတ်တန်ကွင်း၊ရေရင်းကုန်းကြီး၊ဘုံတတော်နဲ့နတ်တန်ကွင်းရဲစခန်းတို့ကိုပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်စီးနင်းပြီးတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကအထိနာမှုတွေရှိခဲ့ပြီးကြတဲ့ကကြောက်ကြီးမြို့နယ်မှာလေကြောင်းကနေပစ်ခတ်တာ၊လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းလုပ်ခဲ့ပါတယ်။အခုနှစ်ဖက်တိုက်ပွဲတွေကြောင့်ရောလက်နက်ကြီးတွေပစ်ခတ်တာကြောင့်ပါဒေသခံတွေကြေးရွာလိုက်ထွက်ပြေးနေရပြီးဒေသရင်းမှာစစ်ဘေးရှောင်တွေတောင်းနေချီပြီးရှိလာနေပြီဖြစ်ပါတယ်ရှင
် KNU ထိန်းချုပ်တဲ့ကြောက်ကြီးဘက်တိုက်ပွဲတွေပြင်းထန်ပြီးထွက်ပြေးရသူ4000ခန့်ရှိလာတာကိုမိမပြောပြခဲ့တာပါအခုတော့စကိုင်းဘက်တမူးမြို့နယ်ရက်ရှည်တိုက်ပွဲကြောင့်လည်းဒေသခံတွေထွက်ပြေးနေကြတာပါစကိုင်းတိုင်းတမူးမြို့နယ်ပန်းသာရွာမှာစစ်တပ်ထောက်ခံတဲ့ပြည်စောထီတွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာသတင်းတစ်ပတ်ကျော်သွားပါပြီ။တိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ဒေသခံရဲသားတွေဘေးလွတ်ကိုတင်းရှောင်နေရတဲ့အတွက်အကူအညီလိုအပ်နေပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမွန်ပြောပြပေးပါဦးခင်ဗျာ
။စကိုင်းတိုင်းတမူးမြို့နယ်နဲ့ဆယ်မိုင်လောက်ပဲဝေးပြီးတော့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြည်စောထီတွေတက်ဆွဲထားတဲ့ပန်းသာရွာကိုအခုလဂျွန်လ15ရက်နေ့မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်မှာတော့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တည်င်းတပတ်ကျော်ကြာမြင့်နေပြီဖြစ်ပါတယ်။စစ်တပ်ဘက်ကလက်နက်နဲ့ဇေဝတွေကိုလေကြောင်းကနေပို့ဆောင်ဖြည့်တင်းတာတွေလုပ်နေပြီးတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့တမူးခရိုင်တပ်ရင်း1တာဝန်ရှိသူတူဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။တော်တော်ပြင်းထန်နေကြဒီတပတ်သူ့ကိုတိုက်ပွဲပြင်းထန်နေလို့ပြောရမှာသူ့ဘက်ကဒီ fighter jet နဲ့တုံးရင်လာဘုံကျဲတယ်ပြကြရင် MI-35 ရဲရင်နဲ့တုံးရင်လာရင်မှသူတို့လာရင်မှပြစ်ခတ်တယ်ကြ။အကုန်လုံးကထိန်းချုပ်မှုရနိုင်ပြီးမှသူတို့ရဲ့ဒီစာတင်ကြောင်းရှိမယ်၊ရက်စကန်ရှိမယ်၊စီပင်ကအဲ့တုံးမှုတွေရဲ့သူတို့မှခြံခဲ့တာ။အဲ့ဒီပန်းတာရွာရဲ့တမူးမြို့ရဲ့ကြားထဲမှာဘို့။အဲ့ဒီလေးမိုင်ဘက်ကနေလည်းသူတို့ဘက်ကလာရင်မှလည်းဖိတဲ့ပုံစံရှိတာပေါ့ကျွန်တော်တို့အဲ့ဒီဘက်မှာအဲ့လေးမိုင်ဘက်ကလည်းကျွန်တော်တို့လာရင်မှဖိပေးတဲ့ပုံစံရှိတယ်။အဲ့မှလည်းတိုက်ပွဲဖြစ်တယ်။တိုက်ပွဲတွေကခင်းထန်မှုပဲရှိတယ်ရှေ့ဆက်တော့။သူကသူကလည်းဒီလောက်ဒီတပတ်အတွင်းဒီသူတို့အလောက်ထိပြင်းပြနေတဲ့အချိန်မှာတော့မှလက်နက်ခဲတွေကိုလေကြောင်းနဲ့တဆင့်လာချပြီးမှအခုခံနေတယ်ဆိုတော့သူကလည်းမဆုတ်တန်းခံစစ်ပုံရနဲ့လုပ်နေတာပေါ့
တန်းသာရွာဟာစစ်တပ်ထောက်ခံသူပြူစောထီတွေကိုစစ်တပ်ကနေလက်နက်တဆင့်ပေးထားပြီးတက်ဆွဲထားတာဖြစ်ပါတယ်၎ နောက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတဲ့တမူးမြို့နယ်တွေကကြေးရွာတရွာလည်းဖြစ်ပါတယ်။ဒီတစ်ချိန်မှာတော့ရက်ရှည်တိုက်ပွဲဖြစ်တာပါ။စစ်တပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ကူတုံးခဲ့ပြီးတော့တိုက်ခိုက်နေတယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အထိတိုက်ပွဲကပြင်းထန်နေတာလည်းဖြစ်ပါတယ်။တိုက်ပွဲကြောင့်ပန်းသာရွာအပြင်အင်တိုင်းကြေးရွာကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတဦးကအခုလိုပြောပြပါဗျ
။ဒေသခံတွေကလည်းလို့ဆိုရယ်ဟိုစစ်ဘေးရှောင်နေရတာပေါ့နော်။တခြားနေကြတဲ့တခြားရွာတွေနဲ့ရှုပ်ရွာတွေမှာစစ်ဘေးရှောင်နေရလို့ရှင်ဟုတ်။အော်မဟုတ်ဘူးဆိုတော့ကျေးရွာနှစ်ရွာပဲတိတ်ရှောင်ရတယ်ရှင်။အင်တိုင်းနဲ့ပန်းတာပေါ့နော်။အဲ့နှစ်ရွာတော့ရှောင်နေရတယ်ရှင်။ဟိုဖြစ်တာတော့ပန်းတာရွာဆိုရင်အင်တိုင်းဘက်ကလည်းလေရင်နဲ့ဟိုတစ်ခါကလေရင်ကျဲတဲ့ချိန်မှာအင်တိုင်းရွာဘက်ကလည်းလေကြောင်းတင့်တော့လေ။ပုံကြသွားလို့ဆိုမှအင်တိုင်းရွာရေကိုရှောင်ရတယ်ပေါ့နော်စစ်ဘေးရှောင်ရတော့100-180ကျားလောက်ရှိရရှင်ဟုတ်စစ်ဘေးရှောင်လာတဲ့အထဲမှာတက်ကြီးရဲ့အိုးများတယ်ပေါ့နော်အသက်90ကျော်အကိုခွားရများတယ်ရှင်ဟုတ်ဒီစစ်ရှောင်နေအတိအကျလို့အတဲ့ဥစ္စာတော့တမ်းမာကြီးပေါ့တမ်းမာကြီးဆောင်ဆောင်ဖြစ်တဲ့ဒီစေဝါပေါ့နော်စေဝါနဲ့ရိခါတွေကအတိအကျလို့အပါရရှင
်ပန်းသာရွာတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးတမူးမြို့နယ်မှာအရင်ကလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေကြားမှာမကြာခဏတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့နေရာလေးဖြစ်ပါတယ်ရှင်
။စကိုင်းတမှုကရွာမှာရက်ရှည်တိုက်ပွဲကြောင့်ဒေသခံတွေထွက်ပြေးနေရတာကိုမဆုမုံပြောပြခဲ့တာပါ။အခုတော့ကန့်သတ်မှုတွေကြောင့်ရခိုင်မုံတိုင်းပြည်နယ်ထူထောင်ရေးနှောင့်နှေးနေတာပါ။မုံတိုင်းတန်တဲ့ရခိုင်ဒေသမှာလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကိုစစ်ကောင်စီကအခုအချိန်ထိကန့်သတ်ထားတာကြောင့်ပြည်နယ်ထူထောင်ရေးလုပ်ငန်းတွေထိခိုက်နေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကဇွန်လ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။ဒါကြောင့်မုံတိုင်းသင်ပြည်သူတွေပို့ပြီးတော့ဒုက္ခရောက်နေရတယ်လို့လည်းကုညီအဖွဲ့တွေကဆိုပါတယ်ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝက်လိုင်းပြပြပေးပါအောင်ခင်ဗျာ
မိုကာဆိုင်ကလုန်းမုံတိုင်းတန်သင်ရခိုင်ပြည်နယ်မှာနိုင်ငံတကာကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုထုတ်ပေးထားတဲ့ခီးသွွာလာခွင့်ကိုစစ်ကောင်စီကအခုအချိန်ထိယာယီဆိုင်ငံ့ထားဆဲဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကမနေ့ကရက်စွဲနဲ့ထုတ်ပြန်လိုက်တာပါစစ်ကောင်စီကအခုလိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကန့်တတ်ထားတာဟာဒုက္ခရောက်နေတဲ့ဒေသခံတွေအတွက်နေထိုင်စားသောက်ရေးတွေပိုပြီးတော့ထိခိုက်နေတယ်လို့ကုလသမဂ္ဂယုံကြည်ညာချက်မှာဖော်ပြထားပါတယ်။အခုလိုပြည်သူတွေသဘာဝဘေးဒဏ်ကြောင့်ဒုက္ခရောက်နေတဲ့အချိန်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကန့်တတ်လိုက်တာကပြည်သူတွေကိုပိုပြီးတော့ဒုက္ခရောက်စေတဲ့အပြင်ဒါဟာလူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့လည်းရခိုင်ဒေသမှာလူမှုကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ဒေသခံအမျိုးသမီးတဦးကပြောပါတယ်။
အတူဆက်နေတာဘာလို့ရှိနေလဲဆိုတော့ဘိုးကလေးကဒီရခိုင်မြပင်ကနေခိုင်မြပင်ကစီဘစ်မန်ဒီလိုအများကြီးရှိတဲ့နေရာဖြစ်တယ်ပေါ့။နောက်တစ်ခုကအာကျမတို့ဒီရွှေကြောင်းမန်ဒရီဝါကလို့ပြောရမလားသူတို့ဆင်းရဲမွေးတဲ့အာဒေသလေးဖြစ်တယ်ပေါ့နော်။လူတွေလည်းအဲ့လိုပုံစံမျိုးနေထိုင်မျိုးလုံးလက်မဲ့လူတွေလည်းတအားများတယ်စီဘစ်ဆောင်တွေလည်းသူတို့ရှိတဲ့နေရာဖြစ်တယ်။ဆိုတော့ခါကြတော့အခုဒီစင်တာဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့ဇဝတ်နေရေးပေါ့နော်ဒီအငတ်ပေးစိတ်နေတဲ့လူတွေလည်းဆိုလည်းအများကြီးရှိတယ်ကျမကျမတို့ဒီအမိုးအကမရှိတဲ့လူတွေတောက်သွင်းရတဲ့အဆင်မပြေတဲ့လူတွေအများကြီးရှိတယ်ပေါ့နော်အာတကိကိုအခက်အခဲဖြစ်ပြီးတော့ဒီ1 year အတွက်အဲ့ဒီခါကျတော့ဥမာမတက်ရှင်းတဲ့ရေကိုတောက်သွင်းနေရတယ်နောက်တစ်ခုကခါရပြင်းမိနေတဲ့တောက်နေကိုမတရားဘူးအမိုးအကမရှိဘဲနေထိုင်နေရတယ်အဲ့ဒီခါကျတော့နောက်ဆက်လေးပါဖြစ်နေလဲဆိုဒီယောဂပြရတယ်ဆိုသူတို့မင်းများဖြစ်နေကြတာတွေ့ရတယ်ပေါ့နော်ဒီဟာကိုစစ်ကောင်စီကသိလျက်နဲ့ဒါအာသူတို့မင်းများဟိုဒေးရဲ့ကျမတို့ဟိုစစ်လက်နက်ကြီးစနေပိတ်နေကြမလို့ဒီမှာလုံးဝလူခွင့်ရရှိဖို့မှုတစ်ခုဖြစ်တယ်ပေါ့နော်အဲ့လိုပုံစံမျိုးကျမအနေနဲ့တော့မြင်မိတယ်ပေါ့
စစ်ကောင်စီအနေနဲ့အခုလိုပြည်သူတွေဒုက္ခရောက်နေတဲ့အချိန်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီထောက်ပံ့မှုတွေကိုရပ်တန့်ထားတာဟာနိုင်ငံရေးအရအမြတ်ထုတ်ချင်တာကြောင့်ဖြစ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ရခိုင်ရေးကြောင့်ကျင်သူဥဖေတန်းကတုံ့တက်ပါတယ်
။ဘာပြောပြောဒီလောက်ကြီးအချိန်ဆွဲပြီးတော့လုံနေတာဟာစစ်ကောင်စီနဲ့ဒါကတော်တော့ကိုဟိုတရားလုံးနေကြီးလို့ပြောလို့ရတယ်။ဒီလူတွေကလည်းတော်တော့ကိုဒုက္ခရောက်နေတဲ့အချိန်မှာဒီလေနဲ့ဒီလိုကအပြစ်ခံရဆဲထားတဲ့သဘောတူညီချက်အဓိကအကြောင်းရင်းဖြစ်တဲ့ဒီသားရှင်ကနာမှုဆိုင်ရာအတောက်ကိုဟိုအပြစ်ရဆဲထားတဲ့အဲဒါပုံစံကိုလည်းတွားပြီးတော့ထိခိုက်တယ်ပေါ့နော်။ဒါမှခါချက်ကိုလည်းတွားပြီးတော့ထိခိုက်တယ်။အဲဒါကြောင့်သုံးပြီးတော့ပြောရရင်တော့အော်ဒီကိစ္စကဘယ်လိုမှမလုပ်ကျင်တဲ့ကိစ္စမဟုတ်ဘူးအများဆုံးဖွင့်ပေးရင်ဒီဒုက္ခတွေတွေဆိုအများဆုံးဟိုတက်တာခွင့်ရလေပေါ့နော်ဒါကြောင့်ကျွန်တော်တို့ကလည်းခွင့်ပြုလာမယ်ဖွင့်ပြုလာမယ်အဲ့ဒီပဲညှော်လင့်နေကြတာဖြစ်ပါတယ
်တက်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်ရခိုင်ဒေသမှာအဓိကအကူအညီထောက်ပံ့ရေးလှုပ်ဆောင်နေကြတဲ့ဒေသခံလူမှုကယ်ဆယ်ရေးအဖွဲ့အစည်းတွေအနေနဲ့လည်းအခက်ကြုံနေရတယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဒေသခံအမျိုးသမီးကဆက်ပြောပါတယ်
တကယ်လိုအပ်တဲ့နေရာတွေကိုကျမတို့အဖြစ်မပေါ်နိုင်ဘူးပေါ့နော်ဒီလိုတာမင်းထားတဲ့အတွက်နောက်ပြီးရင် မတို့လိုအပ်တဲ့ရှိမှလိုအပ်တယ်လို့မပြနိုင်ဘူးပေါ့နော်အဲ့လိုပုံစံမျိုးနဲ့ထားအချင်းကြံ့ကြမှုတွေရှိတယ်ခရီးလမ်းတွေဆင်မပြေဘူးပစ္စည်းတွေကိုဆိုလို့ကျမတို့အကောင်လုံးကိုတည်လို့မရတဲ့အနေထားအထူးသဖြင့်ဆိုရင်တကယ်လိုအပ်နေတာက rate ကပေါ့နော်အချိန်စားတော့ပေါ့လေစစ်ကောင်စီကတမ်းပြထားတဲ့အချိန်မှလည်းအချိန်စားတော့ဘူးလို့ပါတဲ့အခါကျတော့ဒီပြည်သူတွေလည်းဒုက္ခရဆိုလို့ကျမတို့အနေနဲ့ဆိုလေအော်ကုညရတာကလက်လက်မမီလက်လက်မမီဘူးအဲ့လိုပုံစံမျိုးဖြစ်နေတယ်ပေါ့နော်
နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကတော့ကန့်သတ်ချက်တွေရှိနေပေမဲ့ရခိုင်ပြည်နယ်တစ်ခုတည်းမှာလူပေါင်း 38,000 နေပါအတွက်အမိုးကာနဲ့ဆန္ဒရိက္ခာတွေထောက်ပံ့ပြီးဖြစ်တယ်လို့လူဦးရေ 100,000 လောက်ကိုကျန်းမာရေးဆောင်ရှောက်မှုတွေဆောင်ရွက်ပေးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လူအချက်တွေများပြားနေတဲ့ရခိုင်ပြည်နယ်အတွင်းကဒေသခံတွေကိုကြေကြေပြန့်ပြန့်သွားရောက်ကူညီခွင့်ရဖို့အတွက်လဲနေပြည်တော်နဲ့ပြည်내အဆင့်ရှိတပ်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးဆောင်ရွက်တာတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကန့်သတ်မှုတွေကြောင့်ရခိုင်မုံတိုင်းပြည်လဲထူထောင်ရေးအကန့်အသတ်တွေနှောင့်နှေးမှုတွေဖြစ်နေပြီးလူတွေဒုက္ခရောက်နေရတာကိုကိုစောဝက်လိုင်းဖော်ပြခဲ့တာပါ။အခုတော့ထိုင်းမြန်မာနယ်စပ်လမ်းကစားရုံမှာလာလုံးမဲ့ PNN တွေဖမ်းခံရတာပါ။ထိုင်းမြန်မာနယ်စပ်တိုက်ပြည်နယ်မဲဆောက်မြို့မှာရှေ့တူကန်ဒေသကနေလာပြီးမြန်မာနိုင်ငံအတွင်းကလောင်ကစားရုံတွေမှာဝင်ရောက်အလုပ်လုပ်ကြင်ကြမဲ့အထောက်ထားမဲ့ VNN နိုင်ငံသားတွေကိုထိုင်းနယ်ခြားဆောင်တပ်ကမနေ့ချက်တာရီနေ့ကဖမ်းမိခဲ့ပါတယ်။အပြည့်အစုံကိုမရေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ထက်ဆိုင်လိုအပ်ရပ်ကွက်တဲကိုမောင်းလာတဲ့ကားတစ်စီးကိုတရင်အရထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးစစ်ဆေးခဲ့ရမှာမြန်မာနိုင်ငံမြဝတီမြို့ရွှေကုတ်ကိုဒေသကကာစီနိုလောင်ကစားရုံတွေမှာအလုပ်လုပ်ဖို့လာတဲ့BNN နိုင်ငံသား5ဦးနဲ့မြန်မာပွဲစားတဦးကိုဖမ်းမိခဲ့တာပါဒီအကြောင်းနဲ့ပတ်သက်လို့ရောင်ကြည်ဦးလုံသမားဖွဲ့ကပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကအခုလိုပြောပါတယ
်တူတာကားတူတူပေါ့လေမင်းကလည်းမောင်းလာတဲ့အပုံနဲ့သူ့ကိုမင်းကလည်းဆူဆူပြောခိုင်းနေကြသောတက်ဖို့ရနေပြီးဟောသူကျူရထားတဲ့တင်ရရှိခဲ့ရမလို့စစ်သေးတဲ့အခါမှာဒီ BNN ဒီတူတူပေါ့နော်အမျိုးသား4ဦး5ဦးတော့မြန်မာပြည်သားကပွဲစားလို့စားတယ်မြန်မာပြည်သားတယောက်ကနေပြီးတော့ခေါ်ဆောင်လာတဲ့ဆိုပြီးတော့အဲမှာဖမ်းမိတာရှိတယ်။ခန်းထဲမှာလက်ချက်မှာရှိတယ်ဒီလောင်စားရုံဒီဘက်ကိုပို့မှုတွေပွဲစားဘက်ကထပ်ဆူထားတဲ့ဆိုပြီးဒီလိုလည်းသိရပါတယ်ကြာဟုတ်တယ
်။အမှတ်346နေသားဆောင်ရဲတပ်ဖွဲ့ကကြိုတင်သတင်းရလို့ပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းနေသားဆောင်တပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထောက်အထားဆက်ရွက်စာတမ်းမရှိတဲ့ BNN နိုင်ငံသား5ဦးကိုအခကျင်းွေယူပြီးမောင်ခိုလန်းကနေမြန်မာနိုင်ငံတဲကိုပို့ပေးဖို့ခေါ်ဆောင်လာတာလို့လဲပွဲစားကထွက်ဆိုခဲ့တယ်လို့ဆိုပါရယ်ဒီ BNN နိုင်ငံသားတွေဟာရွှေတရီကန်ဒေတာကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတာဖြစ်ပြီးမြန်မာနိုင်ငံကရင်ပြည်နယ်မြောက်ပြည်မြို့ကလောင်ကစားယုံနေမှာဝင်ရောက်အလုပ်လုပ်ကင်ဖို့အတွက်အွန်လိုင်းကနေဆက်သွယ်ပြီးလာရောက်ခဲ့ကြတာလို့လဲနေကြဆောင်တက်ကသတင်းထုတ်ပြန်ခဲ့ပါရယ်ထိုင်းမြန်မာအင်ဒိုနီးရှားမလေးရှား BNN တရုတ်ပါဝင်နိုင်ငံသားတွေလဲကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုလောင်ကစားနယ်မြေမှာရောင်းစားခံရတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ထဲမှာဒုစရိုက်ခိုင်းနေရဲ့အထမခိုင်းစစ်ခံရတဲ့အင်ဒိုနီးရှားနိုင်ငံသားအယောက်20ကိုလည်းမြဝတီကနေကယ်ထုတ်နိုင်ခဲ့ပြီးပြန်လည်လွတ်မြောက်လာကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကမေလ9ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုရာဇဝတ်ခိုင်းနေရဲ့တားကောင်တွေဖြစ်ရတဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့ထိုင်းနိုင်ငံသားတွေအပါအဝင်တခြားနိုင်ငံသားတွေလည်းပါဝင်နေတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်
။ဟိုဒီအခုဖန်ဆန်ရတဲ့အထဲမှာတော့ဘောင်းသားယဉ်ဒီဘက်ကိုဟောပို့ဖို့ဆိုပြီးပွဲစားထုတ်ထုတ်ချက်မှာဗီယက်နမ်နိုင်ငံသားတွေပေါ့နော်။ဒီလိုအင်ဒိုနီးရှားနိုင်ငံသားတွေလည်းဒီလိုမျိုးပဲဒီကာစီယိုနေဘက်ကိုရှိတဲ့ဘက်ဒီမှာဒီလိုမျိုးကြောက်စားခံထိတာဒီပွဲစားနေခေါ်ယူပြီးအတူတူမျိုးနဲ့ဆိုပြီးတော့ဟလာဒီလိုအွန်လိုင်းပေါ်နဲ့ဆွဲထားလို့ရောက်သွားတဲ့ဟာမျိုးတွေနောက်ပြန်ပြီးတော့အစီအစဉ်ကိုပြေထုတ်ရတာလို့ဖြစ်ရှိရဲ့ခြားနိုင်ငံသားတွေလည်းဒီအဲ့ဘက်ထဲမှာတွေ့ဖြစ်ရှိရဲ့
ထိုင်းနယ်ခြားဆောင်တပ်ဖွဲ့ဝင်တွေကအခုလအတွင်းထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီနယ်စပ်လမ်းတွေမှာတပ်ဖွဲ့အင်အားတွေတိုးမြင့်ချထားပြီးကာစီနိုလောင်းကစားရုံတွေအများဆုံးရှိနေတဲ့နေရာတွေနဲ့အနည်းဆုံးလမ်းတွေမှာပိုက်စိတ်တိုက်ရှာဖွေစစ်ဆေးမှုတွေကင်းလဲတာတွေတိုးမြင့်လှုပ်ဆောင်နေတာပါဒီအတွက်မြန်မာဘက်ကဝင်ရောက်လာသူတွေရောကာစီနိုယုံဘက်ကိုတွားရောက်သူတွေကိုရောဖမ်းမိနေတာဖြစ်ပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်လမ်းကစားယုံမှာလာလုံမဲ့ VN နိုင်ငံသားတွေဖမ်းခံခဲ့ရတာကိုမယေးမှာပြောပြခဲ့တာပါ။အခုလည်းထိုင်းနိုင်ငံသားရဲ့ခီးသွားလုပ်ငန်းကတော့ပြန်ခေါင်းထောင်လာနေတာပါ။ထ ထိုင်းနိုင်ငံရဲ့နိုင်ငံခြားခီးသွားလုပ်ငန်းကနေဒီနေ့နှစ်ဝက်မှာပဲဝင်ငွေထိုင်းဘတ်ငွေ50ဘီလျံလိပါရခဲ့ပြီးတော့ထိုင်းစစ်အုပ်ရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ခီးသွားဧည့်သည်ပေါင်းကလည်း12တန်းလောက်ရှိခဲ့တာပါ။ဒီထက်မြန်မာခီးသွားတွေလည်းပါနေပါတယ်။ဒါပေမဲ့မြန်မာခီးသွားတွေကတခြားသူတွေနဲ့မတူတဲ့လက်ပတ်ရုံမဟုတ်တဲ့တခြားအကြောင်းတွေလည်းရှိနေပါတယ်။ဒီအကြောင်းဘန်ကောက်ကနေမန်ညိုလင်ပြောပြပေးပါအောင်ခင်ဗျာ
။
ဒီနှစ်ဆမ်းမိုင်းကစပြီးထိုင်းနိုင်ငံကိုနိုင်ငံတကာကကမ္ဘာလှည့်ခီးသွားပေါင်း12တန်းနီးပါးလာရောက်လေပတ်ခဲ့တာကြောင့်ဝင်ငွေဘီလျံနဲ့ချီပြီးရခဲ့တယ်လို့အစိုးရကမ္ဘာလှည့်ခီးသွားနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကမ္ဘာလှည့်ခီးသွားပေါင်း17တန်း9သိန်းကျော်ရှိခဲ့ပြီးထိုင်းဘတ်ငွေ493ဘီလျံကျော်ဝင်ငွေရှိခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့မေလတလထဲမှာလည်းပဲခီးသွားဧည့်သည်နှစ်တန်းနီးပါးထိုင်းနိုင်ငံကိုဝင်ရောက်လေပတ်ခဲ့တယ်လို့ဆိုပါတယ်။လာရောက်လေပတ်ကြသူအများစုနိုင်ငံတွေစီးရင်မှာမြန်မာနိုင်ငံကိုဖော်ပြထားတာမရှိပေမဲ့ထိုင်းနိုင်ငံထဲကိုနေစဉ်ဝင်ရောက်မှုခီးသွားဧည့်သည်တွေကြားမှာမြန်မာနိုင်ငံသားတွေလည်းအများကြီးပါနေတာပါ
။ဒီနှစ်ပိုင်းမှာအများကြီးမြန်မာတွေဝင်လာပါတယ်။နောက် flight တွေဆိုရင်ဒီလကုန်တဲ့ဖြူပြည့်နေတယ်။ဂျွန်မတ်တလလုံးပြည့်နေတယ်။အဲဘယ်လိုလာကြလဲဘာလာလောက်ကြလဲဆိုအများဆုံးကတော့ចောင်းလာပြန်တက်တဲ့ကလေးတွေပေါ့เนาะចောင်းခွတော့ចောင်းလာပြန်တက်တယ်တချို့ကလည်းចောင်းလာရှာတယ်အာပြီးတော့ဒုတိယအများဆုံးတော့ចမ်းမာចမ်းမာရေးစစ်ဆေးတာပေါ့เนาะចမ်းမာရေးကစစ်ဆေးတာတွေလာကြတယ်တတိယအများဆုံးကတော့ shopping လာထွက်ကြတယ်ဈေးဝယ်တယ်အာမိသားစုចောင်းပိတ်ရက်လေးအလဲလာကြတယ်ပေါ့เนาะဒါပေမဲ့ဒီ group ကအလဲလာတဲ့ group ကတော့အရန်နေပါတယ်ရှင်အလဲကိုတည်တက်လာတယ်ဆိုတာတော့တော်တော်နေတယ်အများဆုံးကတော့ဒီအချိန်နေမှာကျမကြီးလာစစ်တယ်ပေါ့နော်ပြီးရင်ကလေးတွေကြောင်းထက်ဖို့အတွက်လာလေးလာတယ်ကြောင်းထက်ဖို့အတွက်ဒါပြီးတော့ဟိုဟာကလေးတွေလာပို့တယ်အဲ့ဒါတော့များတယ်ရှာ
အခုလိုမြန်မာပြည်သားတွေလေကြောင်းလမ်းကနေထိုင်းနိုင်ငံလေးကိုဝင်လာကြတဲ့အခါထိုင်းလူဝင်မှုကြီးကြပ်ရေးနဲ့ကြုံတွေ့ရတဲ့ပြဿနာတချို့တော့ရှိတတ်ပါတယ်
တခါပြောလိုက်တဲ့အတိုင်းပဲလာတဲ့ချိန်မှာအာလိုအပ်တဲ့ဆိုင်ရဆာတန်ပြရမယ်အထောက်အထားတွေအကုန်မပါဘူးပေါ့နော်ဥပမာအပြန်လက်မှတ်ဝယ်ပြရမယ်ဆိုတာကိုအပြန်လက်မှတ်ကိုမဝယ်ထားတာလို့ရှိုးမန်နီပြရမယ်ဆိုတာလေသူကလူတိုင်းကိုရှိုးမန်နီကတော့မစစ်ဘူးသူတို့ကြည့်လိုက်တယ်အဲဒီလူတယောက်ကလှုပ်လာလှုပ်တာလားအလေလာလားဘယ်လိုပုံစံအခြေအနေလဲအသက်အရွယ်ကိုလည်းကြည့်လိုက်တယ်ဆေးလာကြည့်တဲ့အရွယ်လားပေါ့နော်အဲဆိုရင်သူတို့ကမတင်ကြတဲ့သူဆိုမှစစ်တာhotel booking ရှိလား travel plan ရှိလားအပြန်လက်မှတ်ရှိလား show money ပါလားဘယ်သူစီကိုလာလဲဆိုတာကိုဒါလိုစစ်ဆေးတဲ့အချိန်မှာအကုန်ဖြေနိုင်လို့ရှိရင်တော့ pass မဖြေနိုင်ဘူးတို့ပြောလဲနားမလဲဘူးဆိုရင်တော့အားဆိုရင်တော့အဲသူအဖေးမှာခဏခေါ်ထားလိုက်တယ်ခေါ်ထားပြီးတော့စစ်ဆေးတယ်ပြီးရင်အဲဘသူကိုဟိုအကူညီပါအောင်ကဲပါအောင်တယောက်ကတော့ဖုန်းဆက်မှာပေါ့နော်ခေါ်ခံထားပြီးရဲ့တယောက်ကတော့အဲ့ချိန်ကြာလို့ရှိရင်ပြောနိုင်ဖြေနိုင်ပေးနိုင်ရင်တော့ဟုတ်တယ်ပြင်နိုင်တော့ပြန်ပို့တယ်ဒါပေမဲ့ဒီနောက်ပိုင်းအဲ့လိုမျိုးစစ်ဆေးတာတော့နေပါရဲ့ရှင်အဲ့လိုမျိုးစစ်ဆေးတာတော်တော်များတော့ထိုင်းကလည်းသူတို့တူရစင်ပရိုမိုးလုပ်တဲ့အနေနဲ့အစစ်ဆေးတွေနည်းနည်းနှဲပြီးတော့လှုပ်ပေးပါတယ်ဒါပေမဲ့အစစ်ဆေးနေတယ်ဆိုပေမဲ့လည်းဒါတဲ့ချိန်မှာတော့ပြင်ဆင်လာစေချင်တယ်ကိုယ့်ဘက်ကအကုန်အစုံပေါ့နော်ပြန်မလှုပ်ခံခဲ့ရအောင်
ထိုင်းနိုင်ငံကိုနိုင်ငံတကာကကဘာလှည့်ခီးသွားတွေအရင်သတင်းပတ်ကထဲ 6.35 ရာခိုင်နှုန်းပိုပြီးလာလည်ခဲ့တာမှာတရုတ်နိုင်ငံကအများဆုံးဖြစ်ပြီးမလေးရှား၊အိန္ဒိယ၊စင်ကာပူနဲ့တောင်ကိုရီးယားကခီးသည်တွေကလည်းအဓိကပါရှိပါတယ်။လက်ရှိစည်ရင်းစရာအချက်လက်တွေအရတော့2023ခုနှစ်ပထမ6လပတ်ထဲမှာတရုတ်နိုင်ငံကခီးသွားဧည့်သည်တွေထိုင်းနိုင်ငံထဲကိုလာရောက်လည်ပတ်ကြတာတစ်နှစ်1000လောက်ရှိတာမို့ရှေ့လာမဲ့ပွင့်လင်းရာသီတွေမှာဆိုတစ်နှစ်ကို2000လောက်အထိရှိလာလိမ့်မယ်လို့တော့ထိုင်းအာဏာပိုင်တွေကခန့်မှန်းထားပါတယ်။အခုလက်ရှိမှာလည်းမိုးရာသီဖြစ်တာကြောင့်ကမ္ဘာလှည့်ခီးသွားတွေနှဲပါမယ်လို့ယူဆထားပေမဲ့အရှေ့တောင်အာရှအရှေ့အာရှနဲ့တောင်အာရှနိုင်ငံတွေမှာကြောင်းအားရဲ့ရာသီဖြစ်လို့နိုင်ငံတကာကခီးသွားတွေပိုပြီးများခဲ့တာဖြစ်တယ်လို့လည်းတာဝန်ခံတွေကပြောပါတယ်။ထိုင်းအစိုးရဟာနိုင်ငံသားခီးသွားတွေအပေါ်တက်နိုင်သမျှကန့်သတ်ချက်တွေကိုပယ်ဖျက်ပေးရင်ကာလတူခီးသွားတွေပိုပြီးများများလာရောက်လည်ပတ်နိုင်မဲ့ခီးစဉ်တွေကိုလည်းစီစဉ်နေတယ်လို့ပြောပါတယ်ရှင်။ကျမညညလွင်ပ
ါ။ထိုင်းနိုင်ငံသားခီးသွားလုပ်ငန်းပြန်ကောင်းထောင်လာတာကိုမညညလွင်ပြောပြခဲ့တာပါ။အခုလိုတောက်ကြညာသတင်းပေးဖို့ချက်တွေပြီးမှတော့အပတ်စဉ်ခဏတွေမချခင်လာဖို့ရှိပါသေးတယ်ခင်ဗျာ။
View ရဲ့အစီအစဉ်တွေကို Video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
် VOA American တန်ရဲ့ဇွန်လ23ရက်တောက်ကြညာအစီအစဉ်လေးကိုည10:00နာရီထိဆက်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့တောက်ကြညာတိုင်းပြပြနေကြပတ်စင်ကဏ္ဍတွေကမခင်ဖြူထွေးပြပြတဲ့အမျိုးသမီးကန္ဓာနောက်ကိုအောင်ပြပြတဲ့တုဒ္ဒဆောင်တွင်အမေရိကန်တခွင်နဲ့ဒေါခင်မျိုးသက်ပြောပြနေကြတိတ်ပန်တဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုပထမဆုံးတော့အမျိုးသမီးကဏ္ဍပါကြားမအခြေခံဘက်လိုက်ခွဲခြားမှုတွေမပြောင်းလဲခဲ့တဲ့ဆယ်စုနှစ်အကြောင်းကိုပြောပြထားပါတယ်တိတ်မကြခင်နှစ်တွေအတွင်း Me Too လို့ခေါ်တဲ့လှုပ်ရှားမှုလို့ကမ္ဘာတစ်ဝှမ်းအမျိုးသမီးအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေအားကောင်းခဲ့ပေမဲ့အမျိုးသမီးဖြစ်ချင်းကြောင့်နေရာမပေးချင်တာခွဲခြားဆက်ဆံတာတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းပြောင်းလဲမလာခဲ့ဘူးလို့ကုလသမဂ္ဂလေ့လာချက်တစ်ခုကဖော်ပြလိုက်ပါတယ်။လူမှုအသိုင်းအဝိုင်းတွေအတွင်းကြားမှအခြေခံဘလို့ခွဲခြားဆက်ဆံမှုတွေဟာနည်းနည်းရှိုင်းရှိုင်းအမြင့်တွယ်နေတာကြောင့်ဒါတွေကိုတိုက်ဖြတ်ဖို့နောက်ထပ်ဆယ်စုနှစ်တော်ကြာအချိန်ရွေးနိုင်တယ်လို့ဒီလှုပ်ရှားသူတွေကလည်းထောက်ပြနိုင်ကြပါတယ်။မြန်မာနိုင်ငံမှာရောကြားမှအခြေခံခွဲခြားမှုဘလို့ရှိနေပါလဲ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
ကဘာတော်အမျိုးသမီးခွင့်ရတောင်းဆိုလှုပ်ရှားမှုတွေပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအချိန်ဟုန်ကောင်းကောင်းနဲ့ရှိခဲ့ပေမဲ့လို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထားရှိတဲ့အယူအဆတွေသတ်မှတ်ချက်တွေတန်ဖိုးတွေကတော့တိတိတသာပြောင်းလဲမသွားတဲ့အကြောင်းဇွန်လ12ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့လေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။အမျိုးသမီး10ယောက်မှ9ယောက်ဟာခွဲခြားဆက်ဆံမှုပုံစံတစ်မျိုးမဟုတ်တစ်မျိုးကိုကြုံနေကြရဆဲပဲလို့ဒီလေ့လာချက်မှာဖော်ပြထားတာပါ။နိုင်ငံရေးဥဆောင်မှုနေရာမှာအမျိုးသားတွေဟာအမျိုးသမီးတွေထက်ပိုပြီးတော့တော်ကြတယ်လို့ယုံကြည်သူကကမ္ဘာလူဦးရေရဲ့69ရာခိုင်နှုန်းရှိပြီးဒီမိုကရေစီစနစ်မှာအမျိုးသမီးနဲ့အမျိုးသားတန်းတူအခွင့်အရေးရှိဖို့အရေးကြီးတယ်လို့ယူဆတဲ့သူကကမ္ဘာလူဦးရေရဲ့28ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။အမျိုးသားတွေလုံခြုံရေးခွင့်လန်းပိုရသင့်တယ်လို့ယူဆသူကကမ္ဘာလူဦးရေရဲ့တဝက်နီးပါး46ရာခိုင်နှုန်းအထိရှိပြီးတော့စီးပွားရေးဥဆောင်မှုပိုင်းမှာအမျိုးသားတွေကအမျိုးသမီးတွေထက်တာတယ်လို့ယူဆသူ43ရာခိုင်နှုန်းရှိပါတယ်။တက္ကသိုလ်ကျောင်းတွေဟာအမျိုးသားတွေအတွက်ပိုပြီးအရေးပါလိုအပ်တယ်လို့ယူဆသူကလည်း28ရာခိုင်နှုန်းရှိတယ်လို့ကမ္ဘာလူဦးရေရဲ့လေးပုံတစ်ပုံဟာအမျိုးသားကသူ့ရဲ့ဇနီးတွေကိုရိုက်ခွင့်ရှိတယ်လို့ယူဆတဲ့အကြောင်း UNDP ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။ဒီလိုမျိုးအမျိုးသားတွေကိုအမျိုးသမီးတွေထက်ပိုနိုလာတဲ့ဗတ်လိုက်တဲ့အယူအဆတွေခွဲခြားဆက်ဆံမှုတွေဟာအမျိုးသားတွေကြားမာနေတာမကပဲအမျိုးသမီးတွေအပါအဝင်လူမှုအတိုင်းဝိုင်းတစ်ခုလုံးမှာနက်နက်ရှိုင်းရှိုင်းအမြင့်တွေနေတာဖြစ်တယ်လို့ကုလသမဂ္ဂအစိုးရခန်းစားကထောက်ပြထားတာပါ။ကမ္ဘာတစ်ဝှမ်းမှာရှိတဲ့လူတွေရဲ့ယူဆတန်ဖိုးထားမှုတွေကိုလေ့လာဆန်းစစ်တဲ့ World Value Survey ကမ္ဘာတန်ဖိုးစစ်တမ်းမှာနိုင်ငံရေးစီးပွားရေးပညာရေးကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်ပိုင်ခွင့်စတဲ့အချက်အလက်တွေကိုကြည့်ပြီးတော့လူမှုတိုင်းဝိုင်းအတွင်းကြားမအခြေခံဘက်လိုက်ခွဲခြားဆက်ဆံမှုတွေကိုကုလသမဂ္ဂကလေ့လာဆန်းစစ်ထားတာဖြစ်ပါတယ်။ဒီလိုအမြင့်တွင်နေတဲ့ဘက်လိုက်ယူဆတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတွေကိုအရေးပါတဲ့ဥဆောင်မှုကဏ္ဍတွေမှာမျက်များဆဆမတွေ့ရတာကတော့အဆမ်းမဟုတ်တော့ပါဘူး။အာရှနိုင်ငံတွေထဲမှာဒါမှမဟုတ်ကမ္ဘာပေါ်မှာပါစီးပွားရေးနဲ့နိုင်ငံရေးအရထိတ်ဆုံးကတိုးတက်ပြောင်းလဲနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာတော့အမျိုးသမီးတွေအစိုးရထိပ်ပိုင်းခေါင်းဆောင်နေရာတွေမှာပါဝင်ခွင့်ရဖို့ရုန်းကန်နေရတော့မယ်လို့ဂျပန်နိုင်ငံရဲ့ကျန်းမာရေးဒန်းတူညီမရေးဝန်ကြီးစီကိုနိုဒါကပြောပါတယ်
။その代表を務める議員は女性は 9.9% だから1割もいない。9割の人が生理もない、妊娠もしない。
あおどまあ、အမျိုးသမီးလွတ်တော်အရေးအတွက်တစ်ဆယ်ရာခိုင်နှုန်းတောင်မရှိပါဘူး။ကိုတသမကိုရာခိုင်နှုန်းပဲရှိပါတယ်။ဂျန်နဲ့90ရာခိုင်နှုန်းကရာသီသွေးမလာတဲ့သူတွေ၊ကိုယ်ဝေမဆောင်ရတဲ့သူတွေ၊ခလေးနို့မတတ်ရတဲ့သူတွေပ
ါ။အသက်21နှစ်အရွယ်အီရန်နိုင်ငံကဂီတပညာရှင်အမျိုးသမီးငယ်အိုမာ LN ကတော့မင်းကလေးဖြစ်တာကြောင့်ရင်ဆိုင်ရတဲ့စိတ်ခေါ်မှုကအမျိုးသားတွေထက်အများကြီးပိုကြုံရတယ်လို့ပြောပြပါရယ
်။ Akbar tahdiyat illi da awajha ka azifa
انه Kida Doria တိခတ်သူတယောက်အနေနဲ့ကျမအတွက်အကြီးမားဆုံးစိတ်ခေါ်မှုကအမျိုးသမီးတယောက် Kida Doria တိခတ်တာကိုအတိုင်းဝိုင်းတွေကလူအများစုကလက်မခံတာပါ။ဒီလိုလက်မခံတဲ့အခြေအနေအပြင်အီရတ်မှာနိုင်ငံရေးစီးပွားရေးလုံခြုံရေးအခြေအနေမတည်ငြိမ်မှုတွေကြောင့် ဂီတပညာရှင်တယောက်အဖြစ်ရပ်တည်ဖို့အင်မတန်ခက်ခဲပါတယ်ဒါပေမဲ့မျောလင်းချက်နဲ့ဆန္ဒတွေကတော့ရှိနေသေးပါ
။နိုင်ငံရေးစီးပွားရေးလူမှုရေးလူပညာနယ်ပယ်ကဏ္ဍစုံမှာအမျိုးသမီးတွေဒီလိုခွဲခြားဆက်ဆံခံရတာနေရာပေးမခံရတာတွေကတော့အခုပြောသွားတဲ့ယူရိုနဲ့ဂျပန်ကအမျိုးသမီးတွေတင်ကြုံရတာမဟုတ်ပါဘူး။အမျိုးသမီးဆိုရင်ဘယ်လိုနေရာမှာနေပြီးဘယ်လိုပြောဆိုပြုမူနေထိုင်သင့်တယ်ဘယ်လိုအရာတွေကိုတော့မလုပ်သင့်ဘူးစတဲ့လူ့ဖွဲ့စည်းအတွင်းပုံစံကွက်ချပေါက်ခတ်ထားတဲ့တွေးခေါ်ရေးစာမှုတွေခွဲခြားဆက်ဆံမှုတွေဟာနေရာဒေသပေါ်မူတည်ပြီးအနေအမြအနေအမြခွဲခြားဆက်ဆံမှုပုံစံမတူတာတွေရှိပေမဲ့လို့အမျိုးသမီးတွေရဲ့90ရာခိုင်နှုန်းလောက်ကတော့တနည်းမဟုတ်တနည်းနဲ့ခွဲခြားဆက်ဆံတာခံရတယ်လို့ကုလသမဂ္ဂရဲ့လေ့လာချက်ကဖော်ပြတာပါမြန်မာနိုင်ငံမှာရောအမျိုးသမီးတွေကိုခွဲခြားတဲ့အမြင်တွေအယူအဆတွေလူမှုအတိုင်းအဝန်းအတွင်းမှာဘယ်လောက်ထိနှက်နှက်ရှိုင်ရှိုင်ရှိနေပါလဲ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေမှုနှမ်းမမိုးကတော့အခုလိုပြောပါဗျ
။ခွဲခြားဆက်ဆံခြင်းဆိုလို့ရှင်တော့မြန်မာနိုင်ငံမှာဒီနေ့ဒီချိန်ထိကရှိသေးတယ်ပေါ့နော်။ဟိုရှိသေးတယ်မို့ရှိကိုရှိနေတယ်ပေါ့နော်။အဓိကကအခုဒီနောက်ပိုင်းနေမှာဆိုလို့ရှင်ပို့ပြီးတော့လေတိတိတတပို့ဖြစ်လာတာတွေကအများကြီးပဲတိတိတတခွဲခြားဆက်ဆံလာတာတွေကအများကြီးပဲပေါ့နော်။အဲကျွန်တော်တို့နိုင်ငံကအရင်တော့ဆိုလို့ချင်းလေသူတစ်ဖြစ်ဒီအမျိုးသမီးဖြစ်ချင်းမျိုးသားဖြစ်ချင်းပုံမှာပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံခံရတာတွေအများကြီးရှိရပါတော့သူတစ်ဖြစ်ဒီအာယုံကြည်မှုတွေဓလေ့တွေယဉ်ဟိုဒီယဉ်ကျေးမှုတွေပေါ့နော်အယူအဆတွေအဲ့ဒီဟာတွေကြောင်းမလို့အမျိုးသမီးဆိုရင်တော့ဘယ်လိုပဲဖြစ်ရမယ်အမျိုးသားဆိုရင်တော့ဘယ်လိုဖြစ်နေရမယ်ဆိုတော့ခွဲခြားဆက်ဆံတာဒီပုံစံခွဲသွင်းတာပေါ့နော်ပုံသွင်းတာပေါ့အဲ့ဒီဟာတွေရလေတကယ်ကိုနှစ်ပုံများစွာကအမြင့်တွေ့ပြီးတော့အဲ့လိုပုံစံနဲ့ပဲဒီဟာကြီးကိုအမှန်လိုမျိုးပေါ့လေဒီခွဲခြားဆက်ဆံတာတွေကကြာလာလीကြာလာလीကြာလာလीခါကြတော့အဲ့ဒီဟာတွေကတချို့နေရာတွေမှာဆိုလို့ရှိရင်လူတွေရဲ့စိတ်แท้ကိုစိတ်ဝင်ပြီးတော့အဲ့ဒီခွဲခြားဆက်ဆံတာဖိနှိပ်တာတွေကခွဲခြားဆက်ဆံတာဖိနှိပ်တာလို့မမြင်ပဲနဲ့ဒါတွေကဟိုဒီမှာရိုကျလိုမျိုးပဲအမျိုးသမီးဆိုရင်လိုဖြစ်မယ်မျိုးသားဆိုရင်လိုမျိုးဖြစ်မယ်ဆိုတော့အစင်းထီတော်မှာကျွန်မတို့လူထုတွေထဲမှာအဲ့လိုတော့စတက်လော့ထီတော်မှာစိတ်ဝင်တာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မတို့အဲ့လိုပဲဒီကဘာနိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ဖိနှိပ်ခွဲခြားဆက်ဆံမှုကတော့ခံနေရသေးတယ်ပေါ့နော်
ဒီလိုခွဲခြားဆက်ဆံမှုတွေဟာလူ့ခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုလို့ဆိုတဲ့အတိုင်းအဝန်းအတွင်းမှာကိုပဲတွတွင်ကျကျဆက်ပြီးတော့ရှိနေတယ်လို့လည်းနမ်မမိုကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမျိုးသမီးခွင့်ရင်းလှုပ်ရှားမှုတွေပိုးပြီးတော့ကျကျလောင်လောင်ပေါ်ထွက်လာခဲ့တဲ့တိုင်အောင်ခွဲခြားဆက်ဆံမှုတွေကတော့မပြောင်းမလဲဆက်ပြီးတော့ရှိနေဆဲပဲလို့သူကပြောပါတယ်
။ပြီးခဲ့တဲ့ဆယ်စုနှစ်မှာဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကတော့ရှိနေတယ်။ကျွန်တော်တို့ကဒီဘယ်နေရာမှာပဲဖြစ်ဖြစ်အမျိုးသမီးတွေကခွဲခြားဆက်ဆံမှုဒါ pro democracy movement မှာနော်လွန်ခဲ့တဲ့ဆယ်နှစ်မှာအထူးသဖြင့်ဒီဟိုဆိုဖက်ချက်ချမှတ်တဲ့နေရာတွေမှာအမျိုးသမီးတွေပါဖို့လိုတယ်အရေးကြီးတဲ့ကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်အမျိုးသမီးတွေတကယ်ကိုအတိတ်ပဲပြေးွားတဲ့ကိုစားပြုမှုတွေရှိနေဖို့လိုတယ်ဆိုတာကျွန်တော်တို့ဒီစီယုံလှုပ်ဆောင်မှုတွေလှုပ်ဆောင်ခဲ့တယ်တွန်းတွန်းတိုက်လှုပ်ခဲ့ရမယ်ဒီလွန်ခဲ့တဲ့ဆယ်စုနှစ်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ပြောနေတဲ့ဟိုတကယ်ကိုအခြေခံဒီဟိုလေဘာလောက်တော့မရှိနေဘူးလေကျွန်တော်တို့နိုင်ငံကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ကျမတန်းသူရေးလို့ပြောတဲ့အခါအမျိုးသမီးပါဝင်မှုလို့ပြောတဲ့အခါမှာနေဆုံးအမျိုးသမီး30ရာခိုင်နှုန်းပါဝင်ရမယ်ဆိုတဲ့ဟာတွေကကျွန်တော်တို့ပြောလာတာနေပေါင်း20လောက်ရှိပြီဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပဲနေရာကိုပဲကြည့်ဒီဘယ်မှာပဲကြည့်ဘယ် process ကိုပဲကြည့်ပေါ့နော်ဘယ်ဒီ pro democracy movement ဘယ် movement မှာနိုင်ငံရဲ့ဘယ် movement ကိုပဲကြည့်ဒီအမျိုးသမီးရဲ့30ရာခိုင်နှုန်းပါဝင်ခြင်းကိုပါဝင်မှုကိုလေးထားတာဟိုမရှိဘူးဆိုတော့ဆယ်စုနှစ်မှာဒီ pro democracy movement မှာဒီကျွန်တော်တို့အမျိုးသမီးတွေကခွဲခြားဆက်ဆံမှုရှိနေချိနေတယ်ကြံခဲနေတယ်အမျိုးသမီးတွေပါဝင်ရမယ်ဆိုတဲ့ဟာကိုလူတိုင်းလည်းမခံနိုင်ဘူးအမျိုးသမီးဟိုဒီအမျိုးသမီးတွေဒီဟိုအရေးချင်းရှိရင်တက်လာပါလားအမျိုးသမီးတွေရှင်းချင်းဝင်လို့ရတာပဲဆိုတဲ့ပုံစံနဲ့ပဲရှိနေတယ်ပေါ့နော်ဆိုတော့ progress ကတော့မရှိနိုင်ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်နှစ်ပေါင်းများစွာအမြင့်တွေ့လာခဲ့တဲ့ဒီလိုခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့မှာနောက်ထပ်နှစ်ပေါင်းများစွာအချိန်ယူကြိုးပမ်းကြရအောင်မှာဖြစ်တယ်လို့လည်းနမ်မိုကပြောပါတယ်
ကျွန်တော်တို့ကိုခွဲခြားဆက်ဆံမှုလို့ပြောတဲ့အခါမှာဆိုလို့ရှိရင်အဓိကကလူတွေရဲ့ mindset ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဝါစာအတွေ့အခေါ်တွေပေါ့အဲ့ဒီဟာတွေကကျွန်တော်တို့တွေကဘလော့ပဲဒီဘလော့ပဲမူဝါဒတွေဘလော့ပဲပြဌာန်းမူဝါဒတွေဘလော့ပဲပြောင်းအဲ့ဒီလူတွေရဲ့ mindset ကိုကျွန်တော်ကမပြောင်းလဲနိုင်ဘူးဆိုလို့ရှိရင်ခွဲခြား ဆက်ဆက်မှုတွေရှိနေမှာပဲပေါ့နော်ဆိုတော့ဒီခွဲခြားဆက်ဆက်မှုပပျောက်ဖို့ဆိုရင်လူတွေရဲ့ mindset ပေါ့နော်အခုတပြည့်အလူလို့ပြောတဲ့အခါမှာဆိုလို့ရှိရင်တကယ်ကိုဒီဆုံးဖြတ်ချက်ချနိုင်တဲ့လူကြီးတွေပါဝင်အတကယ်ကို community မှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီ mindset တွေလည်းပပျောက်ဖို့ဆိုလို့ရှိရင်ကျွန်မတို့ကဒီအသိပညာပေးလုံကနေလေကြိတ်ကြိတ်ပြန့်ပြန့်နဲ့လှုပ်ဆောင်ဖို့လို့လို့မျိုးတစ်ဖက်မှာကလည်းမူဝါဒပိုင်းဆိုင်ရာနဲ့ကလည်းဥပမာခွဲခြားဆက်ဆက်မှုဖြစ်စေတဲ့ဘလို့မူဝါဒတွေကိုတော့မပြတ်ထမ်းရဘူးခွဲခြားဆက်ဆက်မှုလှုပ်ဆောင်ဆိုလို့ကျွန်တော်ဖြစ်ဘလိုမျိုးပြစ်ပေးမယ်ဆိုတဲ့ဟာမျိုးတွေတတိယကျလုံးဆောင်ဖို့လို့တယ်ကျွန်မတို့နိုင်ငံဘလိုမျိုးဆိုလို့ရှိရင် mindset လို့ရဲ့ mindset ကိုကျွန်တော်တို့ကပြောင်းလဲဖို့က10ဆိုနေမကောက်နေ20လုပ်လဲတော်တော်ကြီးကိုဒါအကုန်လုံးပြောင်းလဲမယ်လို့ပြောလို့မရနေတဲ့အနေသားဖြစ်တယ်အရန်ကြီးကိုမြင့်တွယ်နေပြီပေါ့နော်တော်တော်ကြီးကိုမြင့်တွယ်နေတော်တော်ကြီးအားကောင်းနေပေါ့ဆိုတော့ပုံစံမျိုးစုံပဲဒီသူတို့ရဲ့ mindset တွေကဒီယဉ်ကျေးမှုကနေမှထည့်ပေးလိုက်တဲ့ mindset ဘာသာရေးကနေမှတစ်ဖက်ထည့်ပေးလိုက်တဲ့ mindset လူပတ်ဝန်းကျင်ကနေမှနေတဲ့ပတ်ဝန်းကျင်ပုံမှာမူတည်ပြီးတော့ထည့်ပေးလိုက်တဲ့ mindset တွေကဒီစိတ်တွေကအရန်ကိုအရန်ကောင်းနေတယ်လို့ဖြစ်နေတယ်ပေါ့နော်အဲ့ခါကျတော့အဲ့ဒီဟာပြောင်းလဲဖို့လဲကျွန်တော်တို့ဆူနစ်ဟိုဒီနစ်ပေါင်းများစွာလဲလှုပ်ဆောင်ဖို့လိုတယ
်မြန်မာနိုင်ငံမဆူထားနဲ့ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အမျိုးသမီးတွေဟာအစိုးရတွင်လွှတ်တော်တွင်အပါအဝင်အရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာကိုယ်စားပြုပါဝင်ခွင့်လုံလုံလောက်လောက်မရကြသေးပါဘူးဒီလိုမျိုးသမီးတွေကိုယ်စားပြုပါဝင်မှုအပြည့်အဝမရှိဘဲနဲ့တော့လက်ရှိကမ္ဘာနိုင်ငံကြီးတွေကျင့်သုံးနေတဲ့ဒီမိုကရေစီဆိုတာဟာလဲအမျိုးသမီးတွေမပါတဲ့ဒီမိုကရေစီပြေဝမှုမရှိတဲ့ဒီမိုကရေစီအဖြစ်မင်းဟုတ်ထုတ်เสียဖြစ်နေလိမ့်မယ်ဆိုရာတင်ပြရင်လည်းပဲဒီသတင်းပံမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ပြထေးပါရှင်
ကြမ်းမပေါ်မူတည်တဲ့ဗလိုက်ခွဲခြားမှုတွေမပြောင်းလဲခဲ့တဲ့ဆယ်စုနှစ်အကြောင်းမခင်ဖြူထွေးပြောပြတဲ့မျိုးသမီးကဏ္ဍမှာနောက်ဆက်ကြည့်ရှုခဲ့ရတာပါအခုတော့တုဒ္ဒဆောင်တဲ့အမေရိကန်တခွင်ကဏ္ဍပါကားကုမ္ပဏီပိုင်မြန်မာဒုက္ခသည်နဲ့အချင်းချောင်ရေဒီယိုအကြောင်းပြောထားပါတယ်တည်ယူပို့ဆောင်ရင်ကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခသည်နောက်ကော်လိုရာဒိုအချင်းချောင်ရေဒီယိုအကြောင်းကိုအောင်ပြောထားတာကိုနောက်ဆက်ကြည့်ရှုကြပါအောင်ခင်ဗျာ
ကိုမင်းခန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်အဖြစ်ရောက်ရှိလာတာပါ။ရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်။အဲဒီနောက်သူနာပြုအဖြစ်လုပ်ကိုင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်။ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ
်။ဘယ်တော့ဒီမှာပြောလို့ပါဗျာ။ဒီ American Dream ပါဗျာ။ကိုကြမ်းနှစ်သက်ကိုလောက်ရင်းနာကိုဝင်ဝင်လဲရမှာဆိုတော့အကြောင်းတခြားအလုံးကလည်းလောက်ကြည့်တာအဆင်မပြေဘူးကာမောင်းတဲ့အလုံးကအရင်တော့ပတ်သက်နေတဲ့ပို့လို့ကျင်လို့ပဲဟိုကစားလို့မှဆိုတော့လောက်ဖြစ်တယ်ဒါပေမဲ့နောက်ပိုင်းမှတွေ့လာတာဆိုတော့ကိုကာမောင်းတဲ့အလုံးကကိုမောင်းတဲ့မောင်းပြောတာတခြားလို့လည်းစားလို့ရှင်ကာမောင်းတာအရင်ပဲ
အမေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းပြလဲပြောဆိုလေးရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလှုပ်သက်ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုရတယ်
။ကိုယ့်ဘာကိုကုမ္ပဏီစားထောင်မှဆိုရင် profit ကတော်လိုမျိုးရှိတယ်။ management ကတော်လိုမျိုးလုပ်လို့ရှိရင် main ရဲ့ဟိုဒါဒီ expense နဲ့ profit ကိုမင်းတွက်နိုင်ကုမ္ပဏီကားမောင်းမှတော်တော်များများမေးလို့ရှိရင်မတွက်နိုင်ကြဘူးဗျ။ဒါပေမဲ့ငါရှင်းပြမယ်ဆိုတော့ तू ကလေးစားမလဲတနိုင်လားကျွန်တော်သူထိုင်တော့တေချာပါဆရာဆရာနဲ့ရှင်းပြရှင်းပြတော့အာမင်experience ရအောင်လို့ပြီးလို့ရှိရင်မင်းကာမောင်းလောကမှာအာဘယ်မှာတွေ့တဲ့လူတွေကစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရအောင်ဖြည့်စီပြီးလို့ရှိရင်တရားကြမယ်ကို company ကိုထောင်လို့ရှိရင်ငိုသာတောင်းမြန်မာပါ
တရားကိုဖြန်းမြ9နာရီလောက်ကာမောင်းခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်တည်ယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာပါကိုယ်တိုင်ကောင်းမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုံငန်းစာရွက်စာတမ်းကိစ္စတွေကိုကူညီပေးတယ်လို့ပြောပါတယ်။ကို့ကုမ္ပဏီကကားတွေကိုလည်း BNA ကင်းအောင်ဤပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလိုရတယ်လို့ပြောပါတယ
်။ driver ကလီဘာနေကဘလောက်ကျန်လဲ။brain နဲ့ဘလောက်ကျန်လဲ။ဒီစီစားနှောင်းကစား ကိုလီဘာနေလို့ဘလောက်ကျန်လို့ရှိရင် percentage ဘလောက်ဖို့သွားတယ်ပေါ့နော်ဟိုဒီလီဘာအဆုံးဒီဘလောက်ဒီကြကြနေနားလဲအခွေကိုတာကျန်လာအခွေကိုတာကျန်လာဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကိုကြီးစံလာရောရှိတယ်ကြီးစံလာဆိုအခွေလို့ချင်းကားဘလောက်ရင်းလဲပေါ့နော်ရင်းလို့ရှိရင်အဲ့ဒီကောင်အောင်အဆကျွန်တော်အီးမေးလ်လာ order
ဖိုးအင်းမျိုးကကိုတိန်တော်မှာကောလိပ်ကနေဆက်ပြုပြင်ထင်းသိမ်းပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတဦးဖြစ်နေတာကြောင့်လဲခန့်ကုမ္ပဏီမှာကားစမောင်းပြခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပွားရောက်အော်ဖာလုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော်အော်ဖာလုပ်တယ်အော်ဖာလုပ်တဲ့ခါမှာအာကျွန်တော်ဟိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ထရိန်ပြီးတော့မှကျွန်တော်ဟိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ODR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတာ
American ပြည်တော်စုမှာ COVID ကာလပြီးဆုံးကနေတယူပို့ဆောင်ရေးကဏ္ဍအတွက်လှုပ်သားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ data ရင်းအခြေဆိုင်ရပြည်နယ်ဝန်ကြီးမှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ်
ဒီအရင်တရတဲ့အချိန်မှာလည်းမောင်းရတယ်။အာကျွန်တော်အရင်ကြတဲ့အချိန်မိုးတိတိမဲရွာတဲ့အချိန်မှာလည်းမောင်းရတယ်။ဆိုတော့အန်နေများတယ်။လမ်းမှာလည်း accident ဖြစ်နေတယ်အချိန်မျိုးတွေ။ဆိုတော့အန်နေအရင်များတော့လုပ်ပါ။အာအဲ့လိုတောင်မလို့ပတ်စံတစ်ခုအဲ့တော့မလုပ်စေချင်ဘူး။အာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလား။အာအရင်ကတော့တိုင်မယ်ဆိုနေမှာအားလုံးကနေပြော့ထောက်ခံထောက်ပံ့ပေးတယ်ဆိုမှလို့ဟာတင်ပါလို့ကျွန်တော်အကြံပေးချင်ပါတ
ယ်။ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အားလုံး26စီးအထိရှိလာပြီလို့ဆိုရတယ်။တယ်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါတယ
်။ American နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ American နိုင်ငံကုန်ပစ္စည်း9စီးရန်အောင်ကကုန်ကားကြီးတွေစမိုင်းထရက်တွေနဲ့ပဲတည်တာအဲ့လိုတောင်မလို့အများအမ်းစမိုင်းထရက်တွေလိုအပ်တယ်ပြီးတော့ကံမောင်းသမားတွေလိုအပ်တယ်ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတာပါအခွင့်အရေးတွေကိုတက်ဆွမ်းတလောက်ရယူနိုင်တဲ့အတိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတိထက်ပူပြီးပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းချောင်းထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပ
ါ Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းချောင်းရေဒီယိုဟာအမေရိကမှာကော်လိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတစ်ဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ာ video အစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။
မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ video အစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမေးမြန်းတဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမေးမြန်းတဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
Clay Rego view မဆိုင်တော့ပဲမူရစေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနှိမ့်နှံသွားတာကြောင့်လဲကို့အပေါ်ခွင့်လွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါရယ်။ဒါကြောင့်ရေဒီယိုစီစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ်
။ We are trying to create a
လူမျိုးတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
။ရေဒီယိုစီစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Konaru ပါ။အချင်းထောင်တွင်နဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်တာလို့ဆိုပါရယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေကြအတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်စင်နဲ့ကြခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ပိုရုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါဒီများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရစေခင်ဗျာ။
ကားကုမ္ပဏီပိုင်တဲ့အထိဖြစ်လာတဲ့မြန်မာဒုက္ခသည်နဲ့အချင်းထောင်ရေဒီယိုကြောင်းကိုအောင်ပြောပြခဲ့တဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်ကဏ္ဍပါအခုတော့ဒ တခင်မျိုးသက်ရဲ့သိပ္ပံနဲ့နေပညာကဏ္ဍပါမြမရေရင်းမြထင်းသိမ်းရေးကြောင်းပြောပြထားပါတယ်။ပေါ့သုံးရင်ပြဿနာအပြင်ရေကြီးရေရှမ်းပြဿနာပါကြုံရလေရှိတဲ့မြန်မာနိုင်ငံမှာရေရင်းမြကိုစနစ်တကျစုဆောင်ထင်းသိမ်းဖို့လိုနေတယ်လို့မြန်မာနိုင်ငံလောက်ရေရင်းမြမရှိတဲ့စင်ကာပူနိုင်ငံရဲ့ရေရင်းမြဆိုင်ရာကျွမ်းကျင်သူအင်ဂျင်နီယာဦးဝင်းငိမ့်ကပြောပါတယ်။တခင်မျိုးသက်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကရေစင်ကာပူလိုမရှားပါဘူးဆရာ။ဂျိုးပြူရေတောင်ကန်တို့ဘာလို့ကဖြန့်ဝေပေးနေတဲ့ရေပေါ့နော်။တောက်နေပါလေဆရာ။ဆိုတော့မြန်မာနိုင်ငံမှာရေစနစ်ကိုဘာတွေထပ်ပြီးတော့ဖြည့်ဖို့လိုပါလဲဆရာ။ဆရာအမြင်ကိုပြောပြပေးပ
ါ။ဟုတ်ကဲ့။ပြဿနာကကျွန်တော်ဆရာလွယ်လွယ်ရတဲ့အခါကျတော့လွယ်လွယ်လေးပဲသုံးပြပြ။အဲ့ဒီကအဓိကပြဿနာ။တော်ရင်မှာအဓိကတင်တော့တွေမရှိတော့တာတင်တော့တွေမရှိတဲ့အခါကျတော့ရေကိုမထိန်းရေတွေမထိန်းနိုင်တော့တဲ့အခါကျတော့မိုးလဲတားရွာလိုက်တော့အဲ့ရေတွေပြီးမြေထဲကိုဒရိုက်စီးလာပါတယ်သူကရေကဒီတိုင်းစီးလာမှုသူစီးတဲ့တစ်ချောင်းမှာပါရှိနေတဲ့မြေကြီးအပေါ်လွှာတွေကိုအကုန်လုံးတင်ချလာတယ်နောက်ပြီးတော့အမုံမှတ်တွေအကုန်လုံးတင်လာတယ်တွေ့တဲ့အခါကျတော့မြေထဲကိုအဲ့ဒီပစ္စည်းတွေရောက်သွားတယ်အဲ့ဒီပစ္စည်းတွေကရေထဲပို့ပြီးတော့လေးတဲ့အခါကျတော့ရေစီးသွားတဲ့အခါမှာအဲ့ဒီစီရအောင်မအနေထိုင်ကြီးကြိုင်ခဲ့တယ်တော့ချောင်းနဲ့ညောင်းနေမြစ်တွေပေါ်တဲ့ပြဿနာဖြစ်လာနောက်တစ်ခုကသူကတစ်ပင်တွေမရှိတော့တဲ့အခါကျတော့မိုးရေတွေကမြစ်ထဲကိုတိုက်ရိုက်ကလောစီးလာတယ်ဆိုတော့အဲ့ဒီရေတွေကိုဘာမှဆယ်တာလို့ဘာလို့မလုပ်တဲ့အခါကျတော့ဒီတွေကပင်လယ်ကိုတစ်ခါလဲစီးဝင်သွားတယ်ရေကမြစ်ထဲမှာရှိနေတယ်မတွန်းလို့ရပင်လယ်ဘက်ကိုရောက်သွားပြီဆိုတာနဲ့လုံးဝတော့လို့မရတော့တော့ဒါအလားတောဆုံးရှုံးသွားပြီဒီကလို့သာအဲ့ဒီရေတွေကိုခုနဲ့ထိမ့်ပြီးတော့ဥမာဆွေးကြပါစို့ဆဲလူဟာမျိုးနဲ့ရေထိမ့်ကြမယ်နောက်ပြီးတော့အဲ့ရေရှမ်းတဲ့ပြဿနာတွေမှာရေတွေကိုမြစ်ထဲကိုမရောက်လာအောင်ကြားထဲမှာဒီကလို့ရေကန်တွေလုတ်ပစ်ထားနိုင်တယ်စပြင်အဲ့လိုလုပ်မယ်ဆိုလို့ရှိရင်ရေရှမ်းတဲ့ပြဿနာကိုလည်းပဲဖြေရှင်းနိုင်တယ်နောက်ပြီးတော့အဲ့မိုးရေတွေကအလားတောပင်လယ်တွေကိုစီးဝင်ဆုံးရှုံးသွားတော့ကိုယ်ဖက်နဲ့အဲ့ဒီသာကံလူရဲ့ရေရှက်ပေါင်းပြဿနာလို့ပဲသိရှိမိတာခါရဲဖြစ်သွားပါတယ်။ဒါပေမဲ့ပြီးကြတဲ့ကျွန်တော်တို့ knowledge sharing လို့တော့အစိုးရဌာနတော့ကြီးကြီးပိုင်းအရာရှိတယောက်ပါပြောတာ။ကျွန်တော်စီမှာအဲ့လိုမလုပ်သေးပါဘူး။ကျွန်တော်ရေရှားပါတဲ့ပြဿနာတွေကြုံတွေ့နေရတာပြောတာ။ကျွန်တော်အဖွဲ့ရလည်းပဲဒီမှာတော့နိုင်ငံတနန်တရားလိုက်ပြီးတော့ဥပဒေနဲ့တွေ့ပြတာရှိပါတယ်။ဥပဒေနဲ့တွေ့တာဒီရေရှားပါတဲ့ပြဿနာဖြစ်ရှင်းတဲ့အစ်စ်မှန်မဟုတ်ဘူး။ဒါပေမဲ့မရှိလို့လုပ်ရတာ။ဒါကပြဿနာကကြလာတဲ့မိုးရေတွေကိုကျွန်တော်ပြန်ပြီးတော့တုံ့နိုင်လို့ရှိရင်တော့ကိုအကျိုးများတယ်ဒီတိုင်းရေထဲမှာစီးပြီးတော့ပင်လယ်ထဲရောက်သွားတယ်ဆိုလို့ရှိရင်ဒါမတော့ဘူးအဲ့ဒါဆိုရင်ရေရှမ်းတဲ့ပြဿနာလို့လည်းတခါလေသိမိတာဖြစ်ပါမယ်နောက်ပြီးတော့အဲ့ဒီရေတွေကိုဘယ်လိုစနစ်ကြပြန်ပြီးတော့တုံ့မလဲတိုက်ပွဲလုပ်ငန်းတွေမှာနောက်ပြီးတော့တောက်ရေတုံ့ရေဖြစ်နေတုံ့နေနေမှာကျွန်တော်တငယ်ချင်းတွေကအဲ့ဒီရေရရှိရေးစနစ်ကိုင်းနေမှာကျွန်တော်လည်းအကြောင်းတူတက်ခဲ့တဲ့တငယ်ချင်းတွေလုပ်နေလို့ရှိပါတယ်တကယ်ကိုသူတို့ခရင်ရေလုပ်ကြတာပေါ့အဲ့ဒီရေရဖို့အတွက်တော်ရီတော်ရီကမှာတော်ရီကမှာလည်းပြောလို့ကြတယ်။မချစ်ပြီလေဆိုစပြ။အဲ့လိုလုပ်တဲ့အခါမှာသူတို့အခက်အခဲကြုံတွေ့ရတာအများကြီးပဲ။အကယ်၍သာကျွန်တော်တို့ကောင်းရကြတဲ့မူရည်တွေကိုဒီတိုင်းအလကားရတဲ့မူရည်တွေကိုတင်းရထိမ့်သိမ့်ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒါအင်ဂျင်နီယာရဲ့လုပ်ငန်းမှာ။ဒါနဲ့အင်ဂျင်နီယာလုပ်ငန်းဆိုနေရလုပ်ချင်တဲ့ထားပြီးတော့လုပ်လို့မရအောင်။သူတို့မှာပိုက်ဆံတွေလိုမယ်၊ project တွေလိုအောင်မယ်စပြ။ဒါတကယ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရှင်းပြီးစဉ်းစားမှုဖြစ်တာဖြစ်ပါတယ်။အခုဒီတိုင်းပြစ်ထားကြတာတော်တော်ကိုအဆင်ပြေပါတော့တော့မိုးရေရွာလာတယ်ရေတားရှန်တယ်လူတွေဒုက္ခတွေရောက်ကြတယ်ဒုက္ခရောက်ပြီးဆိုတော့မှသွားပြီးတော့ကဲပေါင်းကုပေါင်းလှုပ်တယ်ဒါဒီဘလို့မှမဖြစ်တဲ့ကိစ္စရေရှမ်းတဲ့ပြဿနာဘလို့ရှင်းမလို့ဆိုတော့ဘလို့မှအခုထိစဉ်းစားကြသေးဘူးနောက်ပြီးတော့အဲ့ရှန်လာတဲ့ရေတွေကညောင်းနေတဲ့ချောင်းတွေကနေစစ်မြစ်တွေကနေပင်လယ်တွေကိုဒီတိုင်းဆွန့်ပလိုက်ရတယ်အဲ့ရေတွေကိုငါတို့ပန်သုံးမယ်ဆိုတာလည်းဘလို့မှမစဉ်းစားကြအောင်အာငါတို့မှရေတွေအများကြီးရှိနေတယ်ဆိုပြီးတော့အဲ့ဒီလိုလုပ်ဒီကပြတာသူတို့ရဲ့အတွေ့အော်တွေပြုတ်ရင်ကြောင်းလက်ပြစ်ဖို့ပါဟုတ်ကဲ့
ဟုတ်ကဲ့ပါဆရာဆိုတော့မြန်မာနိုင်ငံကဒီရေရှမ်းတဲ့ပြဿနာကိုရှင်းဖို့အဓိကလိုအပ်ချက်ကိုပြောပြပေးပါရှင
်ဟုတ်ကဲ့အဲ့ဒါကလွယ်လွယ်လေးတော့ပြောလို့မရနိုင်ငံတကာကြွမ်းကျင်တဲ့လူတွေကိုခေါ်ပြီးတော့ဒီဒေသမှာမိုးကြိမ်လက်မဘယ်လိုလောက်ရှိတယ်လဲဒီနေရာကိုစီးပြီးတော့ဝင်လာတဲ့ညီအေရီးယားဘယ်လိုလောက်ရှိတယ်လဲနောက်မိုးအများဆုံးရွာတဲ့အချိန်မှာဒီနေရာကိုရေတုတွေဘယ်လိုလောက်ဒီစီးဝင်လာတယ်လဲအဲ့တော့အဲ့ရေတွေကိုရေတွေကိုဘယ်နေမှာဘယ်လိုလောင်မလဲပေါ့ဒီကားပြ
။နောက်အရေးကြီးတာကသစ်ပင်အရေးကြီးပါတယ်။သစ်ပင်မရှိသေးကလားဘလုံးဒီလိုဘလုံးမထင်နိုင်မှာမဟုတ်ဘူး။အခုတောင်ကုန်းဖြစ်နေတဲ့နေရာတွေကိုအကုန်လုံးသစ်ပင်တွေပြန်ပြီးစိုက်ကြရမယ်။သစ်ပင်ပြန်ပြီးစိုက်လို့ရှိရင်အဲ့ဒီသစ်ပင်တွေကရေကိုထိန်းထားလိုက်တဲ့အခါကျတော့ရေကရစ်ထဲကိုသွားမယ်အစားမြေကြီးတွေကိုစိတ်ဝင်သွားတယ်။အဲ့တော့ကျွန်တော်တို့မြေအောင်ရေလည်းပဲထိန်းနေမိတာဖြစ်သွား။အခုကကျွန်တော်တို့ကအဝီစတဲ့နေတာတူးနေတယ်မြေအောင်ရေကိုဘလုံးမထိန်းရအောင်။မြေအောင်ရေကဒီတိုင်းမကုန်မခန့်နိုင်ရှိတော့မဟုတ်ဘူး။မြေအောင်ရေကကုန်ခန့်နိုင်တဲ့ပုံမှန်တော့မရှိပါဘူး။အဲကြောင့်အဓိကကတော့ဒီသစ်ပင်တွေပြန်ပြီးတော့တိုက်ပြဖို့အမှန်တရားရေးကြည့်ပါလေ။ရေကိုထိန်းဖို့အတွက်ဟုတ်အဲ့မှာရေရှမ်းပြီးတော့လည်းဘာလဲထင်းကြီးသွားဖြစ်သွားတယ်မဟုတ်ဘူ
း။ဟုတ်ကဲ့ပါ။ဆိုတော့မြန်မာနိုင်ငံမှာလုံနေတာရေကိုတန်ဖိုးထားဖို့ပေါ့နော်
။ဟုတ်ကဲ့အဓိကသူတို့ရေကိုတန်ဖိုးထားဖို့အခုကလူတွေကရေကိုတန်ဖိုးမထားဘူးလွယ်လွယ်ရပြီးတော့လွယ်လွယ်ပြင့်ပြတယ်။လက်ရှိရှိပြီးသားအရင်မြစ်တွေတော့မှသူတို့ကတန်ဖိုးမထားဘူးနဲ့ဖြစ်စီဖြစ်တာတော်တော်လေးဝမ်းနည်းစရာကောင်းတယ်။ဥပမာအားဖြင့်အင်းလေးပေါ့။အင်းလေးဆိုလို့ရှိရင်နောက်ကျလို့ရှိရင်ကားဖြတ်မောင်းတော့ဒီလိုမတော့ဘူး။အဲ့ချင်းလေးကြီးရောက်လာတယ်။တော့ရန်ကုန်မှာကိုပဲရင်တော့အင်္ဂလိပ်တွေလက်ထက်တုန်းကအင်းရကန်ရီကိုကန်မော်ရီရဲ့ရီကိုသူတို့တုံးရတယ်။အခုဘလို့ဆိုးတဲ့အချိန်လေးလဲဆိုတော့အဲ့ဒီကန်ကိုဖို့ပြီးတော့ဟိုတယ်ကြီးဆောက်တယ်။တော်တော်ကိုမိုက်တယ်လူတွေ။လက်ရှိကန်ကိုထိမ့်သိမ်းမထားနိုင်တဲ့ကန်ကိုဖျက်ဆီးပစ်တယ်။မန္တလေးဆိုလို့ရှိရင်ဒီကန်ကိုဒီချာချာအောက်ဘက်ကနုံနေကိုဆဲမယ်။ဒီကန်ဘေးမှာတာလုံးသားနေခြင်းဆွေဖြစ်အောင်ပန်းလေးတွေသစ်ပင်လေးတွေနောက်ပြီးတော့အကောင်ပလောင်လေးတွေသင်္ကိုအဲ့လိုသူတို့တဏ္ဍာန်လုံးမှာအကောင်ပလောင်လေးတွေပါရှိအောင်။သူအဲ့ဒါလည်းဒီဆက်ဆက်နေတယ်ဒီတော့ပေါင်းနေတဲ့လိပ်ကြလေးတို့တက်ကလေးတို့အဲ့ဒီကောင်းလေးဒါအလကားဖြစ်နေတာမဟုတ်ဘူးဒီတော့ပေါင်းနေထွေးသေးတဲ့နေရာမှာအဲ့ဒီအကောင်ပလောင်လေးနဲ့ရှိနေဖို့အတွက်လည်းမတိုင်ရေးကြီးတယ်အဲ့တော့အဲ့ဒီကောင်းလေးတွေနေခြင်းဆိုဖြစ်အောင်ပေါင်းနေလို့ဆန်ပြီးပေးထားတယ်နောက်ပြီးတော့လူတွေအတွက်လည်းစိမ်းဆူဆူနဲ့လှလှပပဒီရီကနန်းစုံနေတာမဟုတ်ပဲနဲ့ရေလည်းအများအားတန်းနေတော့နောက်ပြီးတော့ဒီရေကြီးအဲ့ဒီရေကနေပြီးတော့ချင်ပေါပေါတဲ့ရေကန်တစ်ခုမဖြစ်လာအောင်အများကြီးပါတကယ်ပြောရမယ်ဆိုလို့ရှိရင်ဆိုတော့လောစေလက်ရှိရှိနေတဲ့အရေးမျိုးကိုတော့တို့ကသေချာမထိန်းထားနိုင်နဲ့တောင်းမထားပါဘူးတောင်းမထားတော့လည်းအဲ့လိုလှုပ်ရှင်တိုင်းလုပ်နေကြတယ်ဟုတ်ကဲ့အမှန်တန်အရေးကြီးပါတယ
်ဦးအင်းကြီးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
မြန်မာရေးရေးမြစ်ထိန်းသိမ်းရေးအရေးကြီးပုံကိုဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နေပညာကဏ္ဍမှာနှဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စဉ်ကဏ္ဍတွေအားလုံးပြီးမှာတော့ VOA American တိုင်းရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချင်းကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့နိုင်ငံတော်ခီးစဉ်နောက်ဆုံးနေ့အဖြစ်ဒီနေ့မှာဒုတိယသမ္မတကမလာဟဲရစ်စ်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တို့နဲ့အတူနေ့လယ်စာစားပြီးနောက်အမေရိကန်နဲ့အိန္ဒိယစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီဟာအမေရိကန်သမ္မတဘိုင်ဒန်နဲ့မနေ့ကတွေ့ဆုံခဲ့ပြီးအာကာသဉာဏ်ရည်တုနဲ့ကွမ်တမ်ကွန်ပျူတာအပါအဝင်နည်းပညာနယ်ပယ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ဂရီကွယ်ဝေးပြုခဲ့ကြပါတယ်။2015ခုနှစ်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလိုယူဆရသူတွေကိုလူကုန်ကူးခဲ့တဲ့ထိုင်းနိုင်ငံသား၄ဦးကိုမလေးရှားနိုင်ငံမှာတရားစွဲဆိုလိုက်ပါတယ်။ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံနယ်ခြားကလူမောင်ကိုကိုင်း2000ကျော်လောက်စတဲ့ချခဲ့တဲ့1 Killian ဆိုတဲ့ရွာမှာရုပ်အလောင်း139လောက်မြုပ်နှံထားတဲ့နေရာတွေကိုလွန်ခဲ့တဲ့၈နှစ်ကတွေ့ရှိခဲ့တာပါ။လူကုန်ကူးခံရတဲ့သူတွေဟာရိုဟင်ဂျာမွတ်စလင်တွေဖြစ်ပုံရပါတယ်။အဲ့ဒီလိုတွေ့ရှိခဲ့ခြင်းအားစပြီးမလေးရှားအစိုးရကလူမောင်ကိုကိုင်းတွေကိုစုံစမ်းအရေးယူမှုတွေလုပ်ခဲ့တာပါ။မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းဒေါ်လာအယောင်းဝယ်မှောင်ခိုဈေးကွက်မှာဒေါ်လာဈေး3000ကျော်ဖြစ်နေပါတယ်။ဗဟိုဘဏ်ရဲ့တရားဝင်ကြေညာထားတဲ့ငွေလဲနှုန်းက2100ဝန်းကျင်ဖြစ်ပေမယ့်အပြင်မှောင်ခိုဈေးမှာဒီနေ့တောက်ကြနေမနက်မှာဝယ်ဈေးက3200ထိဖြစ်ခဲ့တယ်လို့ရန်ကုန်မြို့ကန်တယောက်က VOU ပြောပါတယ်။မြန်မာနိုင်ငံဘဏ်တွေကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မယ်ဆိုတဲ့သတင်းတွေဒီတစ်ပတ်အစောပိုင်းကထွက်လာခဲ့တဲ့အခါဒေါ်လာဈေးတွေတက်နေခဲ့တာပါ။နှစ်နိုင်ငံဘဏ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံညာကုန်သွယ်မှုဘဏ် MFDB နဲ့မြန်မာယင်းနှိမ့်ညွန့်မှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB တို့ကိုတန်ခတ်အရေးယူလိုက်တာပါရှင
်။ကျေးဇူးပါမခင်လေး။ VOA ရဲ့တောက်ကြညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ John Dryden တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.